to the Voice of America in Burmese.
Mingla ba shin. VOA American Tan ye 2019 khu ne mat la 7 ye tanin la ni nya bai season 2 ko American Pi Rang Su myo ro Washington DC ga ni dai yai thau lwin ni ba bi. Line to meter 1925 32 ne line lat meter 190 ro ga ni na sin nai da lo VOA ye Facebook sa myan na VOA Burmese News ga ni pi lo le na sin nai ma le shin.ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆုမြတ်မမရှင်တနင်္ဂနွေနေ့ကပြကြခဲ့တဲ့ Ethiopia လေကြောင်းလိုင်းလေယာဉ်နဲ့လေမှတ်တမ်းမှုဖန်တန်းတင် Black Box နှစ်ခုလုံးကိုပြန်ရှာတွေ့သွားပါပြီဆွစ်ဇာလန်နိုင်ငံဂျနီဗာမှာလုပ်တဲ့လူခွင့်ကောင်စီဆွေးနွေးပွဲမှာမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံအကြောင်းဒီကနေ့တင်ပြဆွေးနွေးပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်ပြချက်တွေမှာတော့မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းရမယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှူးရန်ဟီလီကပြောလိုက်ပါတယ
် I still firmly believe that the situation in Myanmar must be referred to the ICC by the Security Council or a state party or group of state partiesVictims was not
ကုလလူခွင့်ရေးကောင်စီအကြိမ်40မြောက်ပုံမှန်အစည်းအဝေးမှာဆွေးနွေးပြောဆိုချက်တွေကိုလည်းအခုလိုကြားကြရမှာပါရခိုင်ပြည်နယ်တွင်တိုက်ပွဲတွေဖြစ်နေဆဲဖြစ်ပြီးရဲတပ်ဖွဲ့ဝင်တဦးပျောက်ဆုံးနေပါတယ်အမျိုးသားပြန်လည်တင်းမြတ်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်လက်ရှိပြင်ဆင်ရေးဆွဲနေတဲ့စားသုံးသူကာကွယ်ရေးဥပဒေချမှာလုပ်ငန်းရှင်ကိုပိုးပြီးကာကွယ်ထားတဲ့ပုံမှန်တွေပါဝင်နေတဲ့အကြောင်းစားသုံးသူကာကွယ်ရေးအသင်းတွေကထောက်ပြကြပါတယ်ဒီလိုသတင်းလွှာတွေမတိုင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်တနင်္ဂနွေနေ့ကပြကြခဲ့တဲ့ Ethiopia လေကြောင်းလိုင်းလေယာဉ်ကလေယာဉ်ပြန်သတ်မှုမှတ်တမ်းတင် Black Box နှစ်ခုလုံးကိုပြန်တွေ့တယ်လို့လေကြောင်းလိုင်းက Twitter လူမှုကွန်ရက်ပေါ်ကနေပြောကြားခဲ့ပါတယ်။လေယာဉ်ပြကြရာမှာတည်ဆုံသွားသူတွေအတွက်အောက်မေ့အမှတ်တရနေ့အဖြစ်ဒီကနေ့ Ethiopia မှာသတ်မှတ်ထားပါတယ်။ Addis Ababa မြို့တော်ကနေ Kenya နိုင်ငံ Nairobi မြို့တော်ကိုအသွားပြန်တက်ပြီး6မိနစ်အကြာမှာပဲ Boeing ကုမ္ပဏီလို့737 Max 8အမျိုးအစားလေယာဉ်ပြကြခဲ့လို့လေယာဉ်ပေါ်ပါသွားသူ159ယောက်လုံးတည်ဆုံခဲ့တာပါ။ကုလသမဂ္ဂရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာရုံးချုပ်ဆီယာနိုင်ရိုဘီမြို့တော်မှာဒီကနေ့စတင်တဲ့နှစ်ပတ်လည်ဆွေးပွဲအတွာတည်ဆုံသူ20ထက်မနည်းလင်းပေါ်မှာပါသွားပါရယ်ကုလသမဂ္ဂအလံကိုတိုင်ဝက် site ထူထားသလိုဆွေးပွဲအစမှာတည်ဆုံခဲ့သူကုလသမဂ္ဂဝန်ထမ်းတွေအတွက်10မိနစ်ငြိမ်သက်ဆုတောင်းခဲ့ကြပါရယ်လင်းရင်ပြတ်ကျခဲ့တဲ့အတွက် Boeing ကုမ္ပဏီလို့737 Max 8အမျိုးအစားလေယာဉ်တွေပြန်တက်မှုကို Ethiopia လေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းတချို့ကရန်နာထားပါရယ်လေယာဉ်ချွေရင်းမှုကြောင့်လေယာဉ်ပြတ်ကြတာလို့ဆိုလိုတာမဟုတ်ပေမဲ့လုံခြုံရေးအတွက် 737 Max 8လေယာဉ်တွေပြန်တက်မှုကိုနားထမယ်လို့လေကြောင်းလိုက်တာဝန်ရှိသူကပြောပါတယ်။ Ethiopia နိုင်ငံတာဝန်ရှိသူတွေအနေနဲ့အတူစုံစမ်းစစ်ဆေးဖို့အတွက် Boeing ကုမ္ပဏီကလည်းကျွမ်းကျင်သူတစ်ဖွဲ့ကိုလေယာဉ်ပြတ်ကြရာနေရာကိုဆေးလွှတ်ထားပါတယ်။ Ethiopia လေကြောင်းလိုက်ဟာလုံခြုံစိတ်ချရတဲ့လေကြောင်းလိုက်တစ်ခုအဖြစ်နဲ့ချေချေပြန့်ပြန့်အတိအမှတ်ပြုခံထားရတာပါ။Boeing ထုတ်ဂျက်လေယာဉ်အသစ်ဖြစ်တဲ့737 Max 8လေယာဉ်ကို Ethiopia လေကြောင်းလိုင်းကပြီးခဲ့တဲ့ November လတုန်းကမှရရှိထားတာဖြစ်ပါတယ်။ Ethiopia လေကြောင်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလေကြောင်းလိုင်းတွေနဲ့ Cayman လေကြောင်းလိုင်းတွေကလည်းဒီ Boeing 737 Max 8လေယာဉ်ပြန်တက်မှုတွေကိုရန်နာထားပါတယ်
။မြောက်ကိုရီးယားကောင်ဆောင် Kim Jong Un ရဲ့အကိုကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့ဆိုပြီးတန်ရရှိမှုနဲ့မလေးရှားနိုင်ငံမှာ2019ခုနှစ်ကလေးကဖမ်းဆီးခံထားတဲ့ Indonesia နိုင်ငံသားအမျိုးသမီးကိုဒီကနေ့ပြန်လွှတ်ပေးလိုက်ဖြစ်ပါတယ်မလေးရှားဆိုရရှိနေဒီဘက်ကလူသက်မှုနဲ့ဆွဲထားတဲ့ဒီမှုကိုအကြောင်းပြချက်မပေးဘဲပြန်ရုပ်သိမ်းသွားပြီးတဲ့နောက်ကွာလာလမ်ပူမြို့မှာရှိတဲ့မလေးရှားရဲ့ရှားအာလမ်တရားရုံးချုပ်ကစစ်တီအိုင်ရှာကိုတရားရှင်လွှတ်ပေးလိုက်တာဖြစ်ပါတယ်တရားရုံးကသူမကိုလွှတ်ပေးကြောင်းကြေညာလိုက်ပြီးတဲ့နောက်အသက်26နှစ်အရွယ်အိုင်ရှာဟာသူမနဲ့တူဖမ်းခံထားတဲ့ဒုံတီဟောင်းကိုပွေဖက်ကိုကြွေးခဲ့ပြီးတော့အဲ့နောက်သူမဟာချက်ချင်းပဲတရားရုံးပြင်မှာစောင့်နေတဲ့ကားနဲ့အင်ဒိုနီးရှားတန်ရုံးကိုအဆောင်လျှောက်တွေနဲ့အတူသွားခဲ့ပါတယ်သူမအနေနဲ့ဂျကာတာမြို့ကိုတိတ်မကြခင်မှာသွားမယ်လို့မျှော်လင့်ကြောင်းသူမရဲ့ရှေ့နေဖြစ်သူကပြောပါတယ်အင်ဒိုနီးရှားတန်မတ်ရော့စတီကီရာနာကလည်းအိုင်ရှာကိုလွှတ်ပေးတဲ့အတွက်မလေးရှားဆိုရကိုကျေးဇူးတင်ကြောင်းနဲ့အိုင်ရှာအနေနဲ့အပြစ်မရှိဘူးဆိုတာသူတို့ယုံကြည်တယ်လို့လည်းပြောပါတယ်တစ်ချိန်တည်းမှာပဲဟောင်းကိုစစ်ဆေးနေတာတွေကိုလည်းဆိုင်းငံ့ထားလိုက်ပြီးတော့လာမယ့်တွန်းလာနေ့မှာကျန်းမာစစ်ဆေးဖို့ကိုယုံကြည်ရွှေ့ဆိုင်းလိုက်ပါတယ်အဲ့ဒီအမျိုးသမီးနှစ်ဦးဟာ2019ခုနှစ်ဖေဖော်ဝါရီ23ရက်နေ့က Malaysia နိုင်ငံကွာလာလမ်ပူလေဆိပ်မှာခင်ဂျုံနိုင်ရဲ့မျက်နှာကိုဗီအစိုက်ရင်နဲ့တုတ်ခဲ့တယ်ဆိုပြီးတော့ဆွဆွဲခဲ့ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရခိုင်ပြည်နယ်လိုပဋိပက္ခတွေရှိတဲ့နေရာတွေမှာလူတိုင်းတန်းတူအခွင့်အရေးခံစားနိုင်ဖို့အတွက်အစိုးရကဆောင်ရွက်နေတယ်ဆိုတာကိုသူလက်မခံနိုင်ဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားလိုက်ပါတယ်
I am deeply concerned by what appears to be a serious downplaying of the ongoing humanitarian crisis and suppression of human rights that is affecting the Rakhine state.
ရခိုင်ပြည်နယ်မှာဆက်ဖြစ်နေတဲ့လူ့ခွင့်ရေးဖိနှိပ်မှုနဲ့လူသားချင်းစာနာစရာပြဿနာကိုအစိုးရကလုံးဝအရေးမကြီးတဲ့ပုံလုပ်ပြီးရင်းနှီးမြှုပ်နှံမှုတွေလာရောက်လှုပ်ရှားဖို့ဖိတ်ခေါ်ခဲ့တဲ့ကိစ္စကိုအထူးကိုယ်စားလှယ်ရန်ဟီလီကလူ့ခွင့်ရေးကောင်စီမှဒီကနေ့မြန်မာနိုင်ငံဆိုင်ရာအစိုးရခန်းစားတင်ပြဆွေးနွေးပွဲအတွင်းပြောကြားသွားတာဖြစ်ပါတယ်။စီးပွားရေးဆိုင်ရာမူဝါဒတွေဥပဒေတွေကြောင့်လူ့ခွင့်ရေးချိုးဖောက်ခံရသူအလုံးကိုအစိုးရကအကာအကွယ်ပေးရမယ့်တာဝန်ရှိပေမဲ့မြန်မာအစိုးရကဒီတာဝန်ကိုချေပြောင်းအောင်မလုပ်ဘူးလို့သူကပြောသွားတာပါ။မြေလွတ်မြေရိုင်းဥပဒေကြောင့်ကျေးလက်ဒေသတွေမှာလူပေါင်းထောင်နဲ့ချီတရားစွဲခံရမယ့်အန္တရာယ်နဲ့ရင်ဆိုင်နေကြရတာကိုလည်းဆွေးနွေးပွဲအဖွဲ့မှာပဲသူကပြောကြားခဲ့ပါတယ်။ဒါအပြင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားမှာအပြစ်ခတ်ရဲဆဲဖို့လက်မှတ်ထိုးထားပေမဲ့ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတဲ့ကိစ္စနဲ့တိုက်ပွဲတွေကြောင့်အရသာအမြောက်အများအိုးအိမ်ပြစ်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေကိုလည်းလူ့ခွေရေးကောင်စီကိုတင်ပြသွားပါတယ်။တိုက်ခိုက်နေကြတဲ့နှစ်ဖက်လုံးအနေနဲ့အရသားတွေကိုအကာအကွယ်ပေးဖို့နဲ့ရန်လိုမှုတွေကိုအဆုံးသတ်ဖို့လည်းသူကတောင်းဆိုသွားပါတယ်။ရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်တဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံတကာရာဇဝတ်တရားရုံး ICC မှာစစ်ဆေးတင်တယ်လို့ရန်ဟီလီကဒီနေ့ထပ်ပြီးပြောသွားပါတယ်။မြန်မာနိုင်ငံဆိုင်ရာသူ့ရဲ့အစိုးရခန်းစာထဲမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးလာနေတယ်လို့ထောက်ပြထားပါတယ်။အစိုးရနဲ့ပတ်သက်လို့ထောက်ပြချက်တွေဝေဖန်ချက်တွေကိုပြောဆိုဖော်ပြရင်အရေးယူခံရမှာစိုးရိမ်လို့သတင်းတောက်တွေဘက်ကကိုယ်တိုင်ကြိုတင်တီးဖြတ်ပြီးတော့အန္တရာယ်ဖြစ်နိုင်တဲ့သတင်းဖော်ပြချက်တွေမလုတ်တာများလာတယ်လို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကိုယ်စားလှယ်ကတော့ရန်ဟီလီကိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်အတိအမှတ်မပြုချောင်းတဲ့အထူးကိုယ်စားလှယ်တစ်ခန့်အဖို့တင်ပြဆွေးနွေးသွားပါတယ်။
တာလီဘန်ဖွဲ့တည်ထောင်သူမူလာမိုဟာမက်အိုမာမတည်ဆုံးခင်ပါကစ္စတန်နိုင်ငံမှာမဟုတ်ပဲအာဖဂန်နစ္စတန်နိုင်ငံမှာနေထိုင်သွားတယ်ဆိုတော့အမေရိကန်အစိုးရခံစားတစ်ခုကိုအာဖဂန်နစ္စတန်တောင်ပေါ်ရှိသူတွေကပယ်ချလိုက်ပါတယ်။အမေရိကန်ပေါ်2017စက်တင်ဘာ17ရက်တိုက်ခိုက်ခဲ့တဲ့အယ်ကိုင်ဒါခေါင်းဆောင်တွေကိုလက်ခံထားမှုနဲ့အမေရိကန်ဦးဆောင်တဲ့နိုင်ငံတကာပူးပေါင်းတပ်တွေကတာလီဘန်အစိုးရကိုပြုတ်ချသွားအောင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမူလာအိုမာဟာပါကစ္စတန်နိုင်ငံမှာပုန်းခိုနေတယ်လို့အမေရိကန်နဲ့အာဖဂန်အစိုးရတို့ကလက်ခံထားကြတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ခြေစိုက်ဇိုမီယာစင်တာကထုတ်ပြန်တဲ့အစိုးရခံစာမှာတော့မူလာအိုမာဟာပါကစ္စတန်ကိုတကားမှမသွားခဲ့ပဲအာဖဂန်နစ္စတန်ကအမေရိကန်အခြေစိုက်စခန်းကြီးတစ်ခုနဲ့တိုက်မွေးလာတဲ့နေရာမှာ၈နှစ်လုံးနေထိုင်ခဲ့တယ်လို့ဖော်ပြခဲ့ပါတယ်။အခုလိုစိတ်ကူးရင်ဖော်ပြချက်ကိုပြင်းပြင်းထန်ထန်ပယ်ချတယ်လို့အာဖဂန်သမ္မတပြောခွင့်ရသူက Twitter ပေါ်မှာရေးသားခဲ့ပါတယ်။မူလာအိုမာပါကစ္စတန်နိုင်ငံမှာနေထိုင်တည်ဆုံသွားခဲ့တယ်ဆိုတဲ့အထောက်အထားအလုံလောက်ရှိတယ်လို့လည်းသူကအလေးနဲ့ပြောထားပါတယ်။ဒီအစိုးရခံစားပါအချက်တွေနဲ့ပတ်သက်လို့အမေရိကန်ဘက်ကတော့တစုံတရာတုံ့ပြန်ခြင်းတော့မရှိသေးပါဘူးခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာအင်အားပြင်းမြင်ကြီးလှုပ်ခတ်ပြီးတော့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့လို့လူပေါင်း19,000လောက်သေဆုံးခဲ့တဲ့၈နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုတိုကျိုမြို့တော်မှာဒီကနေ့ကျင်းပခဲ့ပါတယ်။အောက်မေ့ပွဲဆူတောင်းပွဲအခမ်းအနားကိုဂျပန်တော်ဝင်မင်းသားအာကီရှီနိုနဲ့မင်းသမီးကီကိုတို့ဦးဆောင်တက်ရောက်ခဲ့တဲ့အပြင်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့လွှတ်တော်အမတ်တွေ၊ကျန်းရစ်သူမိသားစုတွေတက်ရောက်ပြီးတော့သေဆုံးထိခိုက်သူတွေအတွက်ဆူတောင်းပေးခဲ့ကြပါတယ်။2017မတ်လ17ရက်နေ့တုန်းကငရင်ကြီးလှုပ်ခတ်ပြီးဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့လို့ဂျပန်နိုင်ငံမြောက်ပိုင်းကဖူကူရှိမာဒါအီချီနျူကလ িয়ার ဓာတ်အားပေးဆက်ယုံထိခိုက်ပျက်စီးခဲ့ပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကဘေးအန္တရာယ်ကျရောက်ခဲ့တဲ့နေ့လေအချိန်2နာရီ46မိနစ်တိတိမှအားလုံးငြိမ်သက်ဥညွတ်ပြီးတော့တေဆုံးသူတွေအတွက်ဆုတောင်းခဲ့ကြပါတယ်။ဂျပန်နိုင်ငံမှာဒီကနေ့အထိအင်အားပြင်းထန်ဆုံးမြင်းငရင်တစ်ခုဖြစ်တဲ့ငရင်ကြီးရဲ့နောက်ဆက်တွဲဘေးဒုက္ခဆိုးကြီးအတွက်ပြည်လဲထူထောင်ရေးလုပ်ငန်းတွေတိုးတက်မှုရှိနေပေမဲ့လူထောင်ပေါင်းများစွာဟာနေရက်မှပြန်ပြီးမနေနိုင်ကြသေးပါဘူး။
နေပြည်တော်ဆိုင်မှုညင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာထိမ့်မောက်သွားတဲ့ဗီယက်နမ်ငါးဖမ်းဆက်လီဟာတရုတ်ရင်ကတိုက်သွားတာဖြစ်တယ်လို့ဗီယက်နမ်အစိုးရကပြောလိုက်ပါတယ်။သင်္ဘောသား၅ယောက်ပါတယ်။အဲဒီငါးဖမ်းဆက်လီဟာမတ်လ၆ရက်နေ့ကတောင်တရုတ်ပင်လယ်အတွင်းဖရက်ဆော်ကျွန်းစုတွေနားမှာထိမ့်မောက်သွားခဲ့တာပါ။နိုင်ငံလုံးကဒီကျွန်းစုတွေကိုသူပိုင်ငါးပိုင်အညင်းပွားနေကြတာဖြစ်ပြီးတော့ ဒါပေမဲ့တရုတ်နိုင်ငံကတော့ဒီကျွန်းစုတွေကိုထိန်းချုပ်ထားတာဖြစ်ပါတယ်တရုတ်ရေဟာအဲ့ဒီငါးဖန်ဆက်လေတွေကိုဗီယက်နမ်နိုင်ငံရှေ့ဘက်ဟောင်ကောင်ကျွန်းနောက်တောင်ဘက် Discovery ချောက်တန်းနားမှာဝန်တိုက်သွားတာဖြစ်တယ်လို့ဗီယက်နမ်ဆိုရရဲ့သဘောဝဘေးဒုက္ခကူညီကယ်ဆယ်ရေးအမျိုးသားကော်မတီကပြောတယ်လို့ VN Express International သတင်းစာမျက်နှာမှာဖော်ပြထားပါတယ်အဲ့ဒီဆက်လေပေါ်မှာပါတဲ့သင်္ဘောသားတွေကိုတခြားဆက်လေစင်းကကဲတင်ခဲ့တာဖြစ်တယ်လို့လည်းဒီသတင်းကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုပြစ်တင်တဲ့အပေါ်မှာတော့တရုတ်ဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်ဒီဖြစ်ရက်ဟာ2014မေလနောက်ပိုင်းလူသိများဆုံးဖြစ်တဲ့ကိစ္စဖြစ်ပေမဲ့လည်းအာရှပင်လယ်ရေကြောင်းကျွမ်းကျင်တဲ့ပညာရှင်တွေကတော့ဒီလိုဖြစ်ရက်တွေအများကြီးရှိတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
အင်ဒီဂျန်အီရတ်နဲ့အီရန်နိုင်ငံကြားဆက်ဆံရေးတိုးတက်ဖို့ရည်ရွယ်ချက်နဲ့အီရန်သမ္မတဟာဆန်ရိုဟာနီအီရတ်နိုင်ငံမှာရောက်ရှိနေပါတယ်ဒီကနေ့စတင်တဲ့3ရက်ခီးစဉ်အတွင်းအီရတ်သမ္မတဘာဟမ်ဆာလီဝန်ကြီးချုပ်အက်ဗဒဲလ်အဗ်ဒူမက်ဒီအပြင်တခြားတာဝန်ရှိသူတွေနဲ့သမ္မတရိုဟာနီတွေ့ဆုံဖို့ရှိပါတယ်။2013ခုနှစ်မှာသမ္မတဖြစ်လာခဲ့ပြီးတဲ့နောက်သမ္မတရိုဟာနီရဲ့ပထမဆုံးအီရတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုခံထားရတဲ့အီရန်နိုင်ငံကဒဏ်ခတ်မှုတွေကိုကြော်ဖြတ်ပြီးအီရတ်နဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်လိုပါတယ်။စီဝါရေးကိစ္စတွေအပြင်နိုင်ငံရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုသမ္မတရိုဟာနီဆွေးနွေးမှာဖြစ်တယ်လို့သမ္မတခီးစံမတိုင်ခင်အီရတ်မှာအကြိုတင်ဆွေးနွေးခဲ့တဲ့အီရန်နိုင်ငံသားရေးဝန်ကြီးကပြောပါရရှင်
။ဗင်နီဇွဲလားနိုင်ငံရဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုနဲ့နိုင်ငံတော်များများကကြားဖြတ်သမ္မတဖြစ်တဲ့အသိမပြုထားတဲ့အတိုက်ခံကောင်းဆောင်ဟွန်ဂွိုင်ဒိုတို့ကြားအာဏာလုံဆွဲမဲ့နဲ့ပတ်သက်ပြီးတော့အမေရိကန်အနေနဲ့စိုးရိမ်မိတယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အမျိုးသားလူမျိုးရေးကြံပေးဂျွန်ဘောလ်တန်ကပြောတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။လက်ရှိအနေအထားတွေကဂွိုင်ဒိုဘက်မှအာသာနေပေမဲ့အတိုက်ခံကောင်းဆောင်ဂွိုင်ဒိုနေရာရလာရေးသေးကြအောင်လုပ်ဖို့ကတော့ဗင်နီဇွဲလားပြည်သူတွေရဲ့တာဝန်သာဖြစ်တယ်လို့ဘောလ်တန်ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးချုပ်ချုံကျလာပြီးနောက်ငမမှုတွေစာဝတ်တွေအကျက်တဲတွေလူဥလိုက်ပြုံးလိုက်တခြားဒေသတွေကိုပြောင်းရွှေ့မှုတွေဖြစ်နေတာပါ။ပြီးခဲ့ရက်ပိုင်းတွေကစပြီးတော့နိုင်ငံနေရာတော်များများမှာလျှက်စင်ပြီးတွေပြတ်တောက်ခဲ့တဲ့အတွက်နိုင်ငံတွင်းအရေးပေါ်အခြေအနေတရားချင်းညာဖို့လွတ်တော်ကိုတိုက်တွန်းသွားမယ်လို့တိုက်ခံကောင်းဆောင်ဟွန်ဂွိုင်ဒိုကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။နော
်တနင်္လာနေ့ညပိုင်း VO ရဲ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းပေးရမယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောသွားပါတယ်။ဒီလိုမှမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့နိုင်ငံတကာတရားခုံရုံးတစ်ခုထူထောင်ဖို့နိုင်ငံတကာကိုတိုက်တွန်းသွားပါတယ်မြန်မာနိုင်ငံဘက်ကတော့ဒီလိုတောင်းဆိုတာမျိုးတွေကိုလက်ခံမှာမဟုတ်ဘူးဆိုပြီးတော့ပယ်ချပါတယ်တနင်္လာနေ့ကလှုပ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြိမ်40မြောက်ပုံမှန်အစည်းအဝေးတွင်အခုလိုပြောဆိုသွားကြတာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြမှာပါရှင်
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေရဲ့ရက်နဲ့ပတ်သက်ပြီးဂျနီဗာအခြေစိုက်လူ့ခွင့်ရေးကောင်စီအစည်းအဝေးမှာပေါမောက်ခရန်ဟီလီကတင်ပြတဲ့အထက်မြန်မာနိုင်ငံအခြေအနေကို ICC ကိုလွှဲပြောင်းရေးထပ်ပြီးတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ချိုးဖောက်တယ်လို့ဆွဆွဲခံထားရတဲ့ရာဇဝတ်မှုတွေအတွက်ကနအူးလီလာဆန်းစစ်ဖို့ ICC ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မကြာသေးခင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာကိုသူသတိပြုမိတဲ့အကြောင်းနဲ့ဒီကိစ္စရှေ့ဆက်လုဆောင်နေတဲ့အပေါ်ကြေညာမိတယ်လို့ပေါမောက်ခရန်ဟီလီကပြောပေမဲ့ ICC ကိုလွှဲပြောင်းရမယ်ဆိုတာထပ်ပြီးတင်ပြသွားတာပါ။
I still firmly believe that the situation in Myanmar must be referred to the ICC by the Security Council or a state party or
မြန်မာနိုင်ငံအခြေအနေကိုလုံခြုံရေးကောင်စီဒါမှမဟုတ်နိုင်ငံတကာနိုင်ငံဒါမှမဟုတ်နိုင်ငံများပါတဲ့အစုတစုက ICC ကိုလွှဲပြောင်းရမယ်ဆိုတာကျွန်မအခိုင်အမာယုံကြည်စေပါ ICC ကိုလွှဲပြောင်းဖို့မဖြစ်နိုင်ဘူးဆိုရင်တိကျလွတ်လပ်တဲ့တရားခုံရုံးတစ်ခုကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အထူးတောင်းသင့်ပါတယ
်ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုယ်တိုင်ကသူတို့ကိုယ်သူတို့ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလက်ခံပြောဆိုပေမဲ့မြန်မာအစိုးရကတော့အဲ့လိုခေါ်ဆိုတာကိုအတိအမှတ်မပြုပါဘူးအစိုးရဆုံးနိုင်ငံတကာရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေကို2012ခုနှစ်ကတည်းကမြန်မာနိုင်ငံမှာချိုးဖောက်လာခဲ့တယ်လို့ဆွဆွဲထားတဲ့အထောက်အထားတွေကိုကောက်ယူစုဆောင်းဖို့ဆိုပြီးတီးခြားလွတ်လပ်တဲ့အဖွဲ့အစည်းထူထောင်ဖို့လူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလကုန်ပိုင်းမှာဆုံးဖြတ်ထားပါတယ်အဲ့ဒီအဖွဲ့ကိုထူထောင်ရတာဟာမြန်မာအစိုးရကတာဝန်ယူမှုတာဝန်ခံမှုမလုပ်ခြင်းလုံနိုင်စွာမရှိဘူးဆိုတာအကြောင်းတစ်ခုဖြစ်တယ်လို့ပေါမောက်ခရန်ဟီလီကတတိပေးသွားပြီးအဲ့ဒီအချက်ကြောင့်မြန်မာနဲ့နိုင်ငံတကာပေါင်းဆက်ထားတဲ့အဖွဲ့မျိုးကိုသူ့အနေနဲ့ထောက်ခံအကြံပေးမှာမဟုတ်ဘူးလို့လည်းပြောသွားပါတယ်။လူ့အခွင့်အရေးချိုးဖောက်ခံရသူတွေအဲ့ဒီတီးခြားလွတ်လပ်တဲ့အဖွဲ့နဲ့ဆက်သွယ်ပြောဆိုနိုင်ဖို့အတွက်သူတို့လိုအပ်တာတွေကိုကူညီဖို့လဲပေါမောက်ခရန်ဟီလီကနိုင်ငံတကာအတိုင်းအဝိုင်းကိုထပ်ပြီးတိုက်တွန်းသွားပါတယ်။
The international community provide victims who interact with the independent mechanism with urgent interim relief.
This would enable them to access the independent mechanism and be supported through a community process. ဒါမှသာဒီဖွဲ့နဲ့သူတို့ဆက်သွယ်နိုင်မှာဖြစ်ပြီးတာဝန်ယူမှုတာဝန်ခံမှုရှိစေရေးလုပ်ငန်းစဉ်တစ်လျှောက်အထောက်အပံ့တွေရမှာပါသူတို့ကိုအကာအကွယ်ပေးပြီးအသက်မွေးဝမ်းကြောင်းပညာရေးကျန်းမာရေးစိတ်ကျန်းမာရေးထိခိုက်ခံစားရမှုအပိုင်းနဲ့ဥပဒေရေးရာပိုင်းကူညီဆောင်ရှောက်ထောက်ပံ့မှုတွေပေးရပါမယ
်မြန်မာနိုင်ငံအခြေအနေကို ICC မှာလွှဲပြောင်းစစ်ဆေးဖို့ပြောဆိုနေတာတွေအပေါ်မြန်မာအစိုးရဘက်ကအစဉ်တစိုက်ကန့်ကွက်ထားသလိုပဲအခုအစည်းအဝေးမှာလည်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတံမတ်ကြီးဦးကျော်မိုးထွန်းကအပြင်းထန်တုံ့ပြန်ပြောဆိုသွားပါတယ
် We were not accept any call for referring the situation in Myanmar to the ICC The government of Myanmar established an independent commission on
ICC in July last year The commission will investigate all alleged violations of human rights The commission ICO ကိုမြန်မာအစိုးရကပြီးခဲ့တဲ့ဇူလိုင်လမှာဖွဲ့စည်းထားခဲ့ပါတယ်။တာဝန်ယူမှုတာဝန်ခံမှုဘိုင်းဆိုင်ရာကိုကင်တွဲဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းအနေနဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးကြိုးပမ်းမှုတွေနဲ့တပ်ဖြတ်မှုတွေကိုကော်မရှင်ကစုံစမ်းစစ်ဆေးသွားမှာပါ။တာဝန်ယူမှုတာဝန်ခံမှုဘိုင်းကိုအစိုးရအနေနဲ့လှုပ်ဆောင်ခြင်းသလိုလှုပ်ဆောင်နိုင်စွမ်းလည်းရှိပါတယ
်။ဒါပေမဲ့လည်းပေါမောခရန်ကြီးလီကတော့ ICOE ဟာမြန်မာအစိုးရစီကနေအထောက်ပံ့ရယူထားပြီးတော်ဝင်ယူမှုတော်ဝင်ခံမှုဘိုင်းအတွက်လှုပ်ဆောင်ဖို့မဟုတ်ဘူးဆိုတဲ့အချက်တွေကိုထောက်ပြပြီးတော့ဒီကော်မရှင်ဟာတီးခြားလွတ်လပ်ပြီးဗမ်းမလိုက်တဲ့ကော်မရှင်တစ်ခုဖြစ်ဖို့တတ်မှတ်ချက်တွေနဲ့မပြည့်မီဘူးလို့တုံ့ပြန်ပြောဆိုသွားပါတယ်မြန်မာတံမကြီးဦးကျော်မိုးထွန်းရဲ့တင်ပြချက်ထဲမှာပြီးခဲ့တဲ့နှစ်20အတွင်းအထူးစုံစမ်းစစ်ဆေးရေးမှုရဲ့မြန်မာနိုင်ငံခီးစဉ်တွေကိုစီစဉ်ပေးခဲ့တယ်လို့ပေါမောခရန်ကြီးလီနဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းဖြစ်နိုင်သမျှအပြည့်အဝဆုံးလှုပ်ဆောင်ခဲ့တယ်ဆိုတာပြောပေမဲ့လွှတ်တော်ကဆုံးဖြတ်ချက်ချထားတဲ့အတွက်ဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောသွားပါတယ
် Over the past two decades Myanmar has consistently facilitated the visit of council special mandate holders We also extended our
ဖိုင်နယ်လုံဆောင်အောင်စီရင်စီကံတွေကိုလိုင်းနာလုံဆောင်ဖို့သူပြက်ကွက်ခဲ့တာကြောင့်ဂရုကြားမှာစန့်ကျင်မှုတွေဖြစ်စေခဲ့ပြီးသူ့ကိုဝင်ခွင့်မပေးဘူး2018ခုနှစ်ဇူလိုင်လမှာလွှတ်တော်ကတရင်တရွတ်တည်းဆုံးဖြတ်တဲ့တည်ဖြစ်သွားပါတယ
်ဗမာခရန်ကြီးလီကမြေလွတ်မြေရန်ဥပဒေကြောင့်အထူးသဖြင့်ကျေးလက်ဒေသတွေမှာအခက်ကြုံနေရတာတွေမြန်မာစစ်တပ်ကထူထောင်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကတရံဇာတဒူးဖော်ရေးလုပ်ငန်းအပါအဝင်စီးပွားရေးကဏ္ဍအသီးသီးမှာကြဲကြဲပြန့်ပြန့်ပါဝင်လှုပ်ဆောင်နေတာရခိုင်ကချင်နဲ့ရှမ်းပြည်နယ်ဘက်ကအခြေအနေတွေစသည်အားဖြင့်ကိစ္စရဲ့အများအပြားကိုတင်ပြသွားပါတယ်ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကအရေအတွက်2,300ကိုဗော်ရှန်ချာကျွန်းကိုအီဘီလာမှာရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းနဲ့အဲ့ဒီကျွန်းဟာလူနေလို့ရတဲ့နေရာမဟုတ်တာကြောင့်အကြအတဲ့အစ်တစ်ခုထပ်ပြီးဖြစ်လာနိုင်ခြေရှိတယ်လို့လည်းသတိပေးသွားပါရခင်ဗျာ
ကိုကျော်ကျော်သိန်းစူးစီးတင်ပြခဲ့တာပါရှင်မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဒီအပိုင်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပေမဲ့ AA အဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့နိုင်ငံတော်သမ္မတယုံပြောခွင့်ရဦးစောထီကပြောပါတယ်ကြောက်တော်ဒေတာဘက်မှာပြစ်ခတ်မှုတချို့ရှိခဲ့တယ်လို့မနေ့ကရသေတောင်မြို့နယ်ဘက်မှာလည်းအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးရတဖွဲ့ဝင်တဦးပျောက်ဆုံးနေတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ကာဒီချောင်းအတွင်းဆက်လီဘော်ကရဲတပ်ဖွဲ့ဝင်ဆက်လီဦးကိုရခိုင်တရင်သားလက်နက်ကိုင်အဖွဲ့ A ကပြစ်ခတ်လို့ရဲတပ်သားတဦးရေထဲမြုပ်ပါသွားပြီးလက်နက်အချို့လဲရေထဲနှိမ့်မြုပ်သွားခဲ့ရတယ်လို့ပြည်ကြားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မက်စလာကွေးနီကလည်းမြန်မာဘင်္ဂလားဒေ့ရှ်ခြံစည်းရိုးလုပ်ငန်းလှုပ်ဆောင်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင်အဖွဲ့ A ကလာရောက်တိုက်ခတ်တာရှိတယ်လို့လဲဆိုပါတယ်။အခုလိုတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးဒီသားတွင်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးရှိစေဖို့အစိုးရနဲ့တက်မတော်ဥပပေါင်းဆွေးနွေးတော့မှာဖြစ်ပြီးတစ်ချိန်တည်းမှာလည်းအေအအဖွဲ့နဲ့နိုင်ငံရေးအရာတွဲဆောင်ဆွေးနွေးအဖြေရှာဖို့အမြဲတမ်းလမ်းဖွင့်ထားတဲ့အကြောင်းနိုင်ငံတော်တမန်တော်ယုံဖြိုးရေးစုခွင့်ရှိသူဦးစောတိကဒီကနေ့တင်းတာရှင်းလင်းပွဲမှာသတင်းမီဒီယာတွေကိုပြောဆိုလိုက်တာ
ပါအုပ်ချုပ်မှုနယ်မြေပေါ့နော်ကိုယ့်ရဲ့နိုင်ငံပိုင်တဲ့နယ်မြေမှာတော့ကိုယ့်ရဲ့အုပ်ချုပ်ရေးရန်ရာတည်ငြိမ်အေးချမ်းရေးကိုတော့ဆောင်ရွက်ရတာဖြစ်တယ်အဲ့ပုံမှာတော့ဒီအခုရဲစခန်းတွေတိုက်တယ်ဟိုအခုဆိုရင်ရခိုင်မှာပြည်သူတွေလည်းကြီးလန့်စာစားပါတော့အိုအီဗန်ကျွန်တော်တို့ဆက်လန်းဆောင်ွက်ကျင်းပနေတဲ့အချိန်မှာတော့ဒါမျိုးတွေဖြစ်တော့ဟိုအဲ့ဆက်လန်းကလေးတွေလည်းတော်တော်များများဟိုသူတုံလုပ်ပြီးတော့စာကြက်ရတာနောက်ဆက်တွေဖြစ်တယ်လို့ကျွန်တော်ကြားရတယ်ပေါ့နော်အဲ့ပုံမှာလည်းကျွန်တော်တို့စိတ်မကောင်းအဲ့တော့အစိုးရကတော့ဒီဒေသတွေဒီနေအေးချမ်းကြီးတွေအလေးထားပြီးစောင့်ရမှာဖြစ်ပါတယ်ဒါအစိုးရရဲ့တာဝန်ဖြစ်ပါတယ်အလားတူပဲတပ်မတော်ကလည်းဒီနေအေးချမ်းကြီးကို ကျွန်တော်အစိုးရနဲ့အတူပေါ့နော်ကမ္ဘောကူညီဆောင်ရမှာဖြစ်တယ်။နောက်မြန်မာနိုင်ငံရဲတပ်ဖွဲ့ပေါ့နော်။ဒီပေါ်မှာတော့ကျွန်တော်လှုပ်တဲ့လှုပ်တိုက်တဲ့အနေနဲ့အစိုးရတရားအနေနဲ့ကတော့လှုပ်သွားမှာဖြစ်တယ်။သို့တော့အေအေကိုတော့ကျွန်တော်တကားမပိတ်ဘူး။နိုင်ငံရေးဆွေးနွေးပွဲပေါ်ရောက်အောင်နိုင်ငံရေးဆွေးနွေးပွဲစပွဲဝိုင်းပေါ်ရောက်အောင်ကျွန်တော်တို့ဖိတ်ခေါ်နေတယ်။အဓိက NCA ထိုးဖို့ကျွန်တော်တို့ဖိတ်ခေါ်နေတယ်။ကျွန်တော်တို့ဖိတ်ခေါ်တာကဟိုဒီတဖွဲ့တည်းလည်းမကောက်အကြမ်းတဲ့အဖွဲ့တွေအလုံးပါအောင်ပေါ့နော်ကျွန်တော်တို့ဖိတ်ခေါ်နေတာဖြစ်တယ်။အဲ့ဒီအတွက်လည်းကျွန်တော်တို့နိုင်ငံရေးကော်မရှင်အစိုးရတက်မလို့အလုံးဟိုစူးစမ်းပန်းစားဆောင်ရွက်နေရဆိုတာလေးပြောချင်ပါတယ
်။လက်ရှိအခြေအနေကဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်နိုင်တဲ့စိုးရိမ်စရာအခြေအနေမျိုးဖြစ်လာနေတာကြောင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအစိုးရကအလေးနဲ့ထားဂိုင်တွေနေတယ်လို့လည်းဥဇော်တိကပြောပါရယ်
။ဖြစ်လာတဲ့အနေထားအတိတ်ကဟိုရခိုင်ပြည်နယ်အတွက်ကောကျွန်တော်တို့ပြည်ထောင်စုအတွက်ကောစိုးရိမ်စရာအနေထားဖြစ်လာတယ်ပေါ့။လုံခြုံရေးအရာကောဖွံ့ဖြိုးရေးအရာကောနောက်ကျွန်တော်တို့ရဲ့ဟိုဒီမိုကရေစီကူးပြောင်းရေးအရာပါအစိုးရဉာဏ်ဤတာဖြစ်လာတာပါ
လက်ရှိအခြေအနေမှာတော့မြန်မာစစ်တပ်နဲ့အကြတိုက်ပွဲတွေကနေ့စဉ်ဆိုသလိုဖြစ်ပွားနေတာပါမလေးကကျောက်တော်ကြီးဘက်မှာလည်းတိုက်ခိုက်တဲ့တံတွေကြားရတယ်လို့ဒေသခံတဦးကပြောပါတယ်ကျောက်တော်ဘက်ကအခြေအနေကိုသိရဖို့တက်မတော်သတင်းပြန်ကြားရေးနဲ့အေဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးမက်ချလာကွေးနေတုန်းကတော့ပုံနှွံ့မြို့နယ်ရိုးရိုးရေစကန်ကိုအေကဝင်ရောက်တိုက်ခိုက်ရမှာရဲတပ်ဝဲဝင်6ဦးကြာဆုံး2ဦးဒဏ်ရာရပြီး2ဦးပြန်ဆုံးခဲ့ပါတယ်ဒီကတဲ့ဇန်နဝါရီလတုန်းကလည်းရခိုင်နိုင်ငံသားလက်နက်ကိုင်အဖွဲ့အေဘကရစကန်တချို့ကိုဝေရောက်တိုက်ခိုက်တာတွေရှိခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးအထိအသက်ဆုံးရှုံးခဲ့ရပါသေးတယ်။ပြီးခဲ့တဲ့လပိုင်းတွေကဆက်လို့ဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်လက်တလုံးစစ်ဘေးသင့်ပြည်သူ1000ကျော်ထွက်ပြေးနေရပြီးဒီလိုနေမီမတည်ငြိမ်မှုတွေကြောင့်ဒေသခံပြည်သူတွေအကြားစိုးရိမ်ထိတ်လန့်မှုတွေလည်းတိုးလာနေတာပါခင်ဗျာ
။ကိုကောင်းဆန်ဟိန်ပြပြခဲ့တဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေဖြစ်ပါတယ်ရှင်။အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဒီကနေ့နေပြည်တော်မှာနိုင်ငံရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်ဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ယာနဲ့ချီတဲ့စစ်ရှောင်တွေဟာလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။လက်ရှိငြိမ်းချမ်းရေးဆွေးနွေးပွဲနဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြို့သားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘုတ်ဌာန NRPC နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSR ဒီကနေ့မနက်ပိုင်းမှာပဲနေပြည်တော် NRPC ရုံးမှာနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံပြီး NCA အပြည့်ရသဘောတူညီချက်တိုင်နိုင်ငံရေးဆွေးနွေးပွဲတွေတရားဝင်ပြည်နယ်စတင်နိုင်ဖို့ဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေးကဆွေးနွေးပွဲအပြီးမှာအခုလိုပြောပါတယ
်။ဖန်စည်းခံထိန်းသိမ်းခံထားရတဲ့ RCSS တပ်ဖွဲ့ဝင်တွေနဲ့မိသားစုတွေကိစ္စပဲနော်။နံပါတ်1ကကျွန်တော်တို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကိစ္စ၊နံပါတ်3ကဒေသဖွံ့ဖြိုးရေးကိစ္စ၊နံပါတ်4ကအမှုစုဝါတိုက်ဖျက်ရေးကိစ္စ၊နံပါတ်5က IDB ကိစ္စပဲနော်။ဒီ5ချက်အဓိကဆွေးနွေးတယ်။အဲ့ဒါအပြင်ကျွန်တော်တို့ငင်းချင်းလုပ်ငန်းစဉ်မှာဆက်ဆက်ပြီးတော့ဘယ်လိုဆောင်ရွက်မလဲဆိုတာကိုဆွေးနွေးတယ်ဆွေးနွေးတဲ့အပေါ်မှာလည်းကျွန်တော်နှစ်ဖက်သဘောထားမြင်လေးပုံမှန်လေးလေးကြည့်ကြည့်တယ်ဆွေးနွေးတယ
် RCSSR 2008ခုနှစ်အော်တိုဘာလကစတင်ပြီး JMC ကတိကျတက်ခဲမှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးတွေမှာပါဝင်ဖို့ယာယီရက်ဆိုင်ခဲ့တယ်လို့တမ်ရောအပြင်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်း CA ပြိပခတွေဖြစ်ပွားနေတဲ့အဖွဲ့ဖြစ်ပါတယ်ဒီချက်တွေနဲ့ပတ်သက်ပြီး RCSS ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောဆိုပါတယ်
တခြားတိုင်းသားတွေဖြစ်တဲ့ပြဿနာကလည်းဒါကလည်းသိဆုံးတဲ့နည်းလမ်းနဲ့ပဲဖြေရှင်းဖို့ကြိုးပမ်းနေတဲ့အနေအထားရှိတယ်။နောက်တစ်ချက်ကလည်းဒီ JMC နဲ့ပတ်သက်တဲ့ကိစ္စကကျွန်တော်ထင်တယ်မကြာခင်ပေါ့နော်တရားဝင်လမ်းကြောင်းကလည်းကျွန်တော်တို့ဆက်လက်ရှောက်လမ်းဖို့စတင်ပြီးတော့တစ်ဆင့်ဆောင်ရွက်နေတဲ့အနေအထားမှာရှိပါတယ်။နောက်တပ်ပိုင်းဆိုင်ရာကိစ္စကလည်းခုနကျွန်တော် JMC လမ်းကြောင်းအဲ့အခင်းချင်းအောက်ကမကြာမီရောက်နိုင်မယ်လို့မျှော်လင့်ပါတယ်ကျေးဇူး
ပြည်တော်စုငင်းကြဲညီလာက21ရာစုပင်လုံးစည်းဝေးတွေပြန်လည်စတင်ဖို့ကိုတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့မေလထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်မှာစတင်နိုင်ဖို့ရှိကြောင်းလည်းပြောပါတယ်။မနေ့ဖန်မှာတော့ RCSS အဖွဲ့ဟာတမ်ရော်နဲ့တွေ့ဆုံဖို့ရှိနေပါတယ်။ဒီလိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ NRPC တို့မဆွေးနွေးခင်တရက်ကရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲကြောင့်ပန်ခါကြီးရွာကဒေသခံ900လောက်ဟာကျေးသီးမြို့နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။TNLA တန်းပလောင်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကတမ်ရော်နဲ့သူတို့တပ်ဖွဲ့အကြားမှာတင်းငွေနေကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ပြောပါတယ်
ဒီနေ့ကတော့တပွဲနဲ့နေရာဖြစ်တယ်ဒီနေရာကဒီကုခိုင်မြို့နယ်အမွန်ညမြို့နယ်ခွဲဝန်တော်ရှူမော်ထဲနာတောင်ကျောကမှာအဲ့မှာကျွန်တော်ဖွဲ့ရှိနေတဲ့ဟိုဒီမြာတမကူကအထုစစ်တက်လာတော့တပွဲဖြစ်သွားတယ်အောက်တနေရာတော့ဒီမင်းငေါမြို့နယ်ခွဲပေါ့မင်းငေါမြို့ငါနာမှာဖြစ်တယ်ဗောနော်တမွန်ညမြို့နယ်မှာဒီလ6ရက်နေ့ကတမရော်နဲ့တပွဲတစ်ချိန်ဖြစ်ခဲ့ကြောင်း DNA လေးကတရင်ထုတ်ပြန်ထားသလို့ခုနှစ်ရက်နေ့ကကုခိုင်မြို့နယ်အတွင်းမှာ KIA ပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုထားပါတယ် ရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ရမှာတော့ဖုန်းလက်ခံဖြေဆိုတာမရှိခဲ့တယ်လို့အရင်ရက်ကဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့လည်းသတင်းထုတ်ပြန်တာမရှိပါဘူးတက်မတော်ကတော့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစီရေးလှုပ်ရှားတာတွေကိုလေးလတိုက်ရပ်ဆိုင်းထားမှဖြစ်ကြောင်း2018ခုနှစ်
ကြတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါ။လက်ရှိပြင်ရေးဆွဲနေတဲ့စားသုံးသူကာကွယ်ရေးဥပဒေကြမ်းမှာတော့လုပ်ငန်းရှင်ကိုပိုးပြီးအကာအကွယ်ပေးထားတဲ့ပုံမှန်တွေတားမြစ်ချက်တွေပါဝင်နေတယ်လို့စားသုံးသူကာကွယ်ရေးအသင်းတွေကထောက်ပြကြပါတယ်။ဥပဒေရေးဆွဲတဲ့နေရာမှာပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့အစည်းတွေကိုမခေါ်ခဲ့တဲ့အတွက်တချို့ပြတ်ထန်းချက်တွေဟာထိရောက်တဲ့ပြစ်ဒဏ်စီရင်ချက်မျိုးမဟုတ်ဘူးလို့လည်းသူတို့ကပြောနေကြတာပါ။VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေမင်းမြန်သတင်းပေးပို့ထားပါရရှင်
။ပြည်အောင်စုလွှတ်တော်နဲ့အမျိုးသားလွှတ်တော်မှဒေါ်တာကွဲလွဲနေရဲ့စားသုံးသူကာကွယ်ရေးဥပဒေကြောင့်အတိမပြုခင်ပြင်ဆင်တဲ့ပြဋ္ဌာန်းချက်တွေကိုစားသုံးသူတွေညံ့တာမှုမရှိအောင်စဉ်းစားဆောင်ရွက်ဖို့စားသုံးသူကာကွယ်ရေးအဖွဲ့အစည်းတွေကအကြံပြုနေကြတာပါ။ဥပဒေကြမ်းပါအခန်း18ကုံအညွှန်းအမှတ်အသားဖော်ပြခြင်းအခန်းမှာပါတဲ့အချက်အလက်တွေကိုလုပ်ငန်းရှင်ဘက်ကအစဉ်သင့်မဖြစ်သေးလို့ဥပဒေအတည်ပြုပြီးရင်နောက်ထပ်2နှစ်ထပ်ရွှေ့ဆိုင်ပေးဖို့2နှစ်အတွင်းအရေးယူရကိစ္စတွေကိုတက်ညှပေးဖို့လုပ်ငန်းရှင်ဘက်ကတောင်းဆိုခဲ့ပါတယ်။ဒါဟာမဖြစ်သင့်တဲ့ကိစ္စဖြစ်လို့တမတော်ဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံကိုစာပေးပို့ခဲ့ကြောင်းစားသုံးသူတမကအတူညီမှုဦးဝင်းမင်းကပြောပါတယ်
။ဒီတန်းဆိုတာဟိုတော်တော်ကိုအနေများတဲ့ဟိုပြတ်ထန်းချက်ပေါ့။ကိုယ်ဝညွတ်မှတ်တဲ့လိုအပ်ချက်အခန်းတစ်ခုလုံးကိုဒါဆိုင်ငံလို့တတ်မှတ်လိုက်မယ်ဆိုလို့ရှိရင်အဲ့တနည်းအတော်အသွင်းမှာဒီကုန်ပစ္စည်းတွေကသူတို့တွေကအခြေခံလိုအပ်ချက်တွေဖြစ်တဲ့ကိုယ်ညွတ်မှတ်တာတွေဟိုကလေးနုံမမလို့တောက်ရမှသည်ဆေးဘလို့တောက်ရမယ်ထိဘလို့ပဲပါတီဖြစ်စီမပါတီဖြစ်စီကုန်ကြီးကရောင်းရတယ်ဆိုတဲ့အိပ်ပဲဖြစ်သွားတယ်။နောက်ပြီးတော့တကယ်လို့များကုန်ညွတ်မှတ်တာမပါလို့အခုခုဖြစ်ခဲ့တယ်ဆိုရင်တော့မှရှားသုံးသူတွေကနေပြီးတော့ကိုတိုင်ကြားပိုင်ခွင့်အရေးယူပိုင်ခွင့်မရှိတဲ့အပိုင်းတွေဖြစ်သွားတာပေါ့
ဥပဒေရေးဆွဲရဲ့နေရာမှာ UMFCCI အဖွဲ့ဝင်လုပ်ငန်းရှင်တွေနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေရဲ့အကူအညီကိုလွှတ်တော်ကယူခဲ့ရဆိုပေမဲ့စားသုံးသူအခွင့်အရေးတွေကိုလောက်ဆောင်နေတဲ့ပြည်ပအဖွဲ့အစည်းတွေကိုလည်းခေါ်ယူပြီးသဘောထားကောက်ခံတဲ့ကြောင်းဦးဝင်းမင်းကပြောပါတယ်အခုဥပဒေကြမ်းအတီးဖြစ်လာခဲ့မယ်ဆိုရင်လက်တွေ့အရေးယူမှုပိုင်းမှာတော့နောက်ထပ်2နှစ်လောက်ကြာနိုင်တယ်ဆိုပြီးမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘောက်ခိုင်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီလိုပြဋ္ဌာန်းချက်မျိုးကတခြားဘယ်နိုင်ငံမှမရှိကြောင်းနဲ့ဥပဒေပါပြစ်မှုနဲ့ပြစ်ဒဏ်တွေပါပါတဲ့တံငွေတတ်မှတ်ချက်နဲ့ပတ်သက်လို့လည်းသူကဝေဖန်ထားပါတယ်
။ SME လုပ်ငန်းတွေတစ်ဖက်ကဖွံ့ဖြိုးတိုးတက်ဖို့အတွက်လုပ်ငန်းရှင်တွေထိခိုက်နေတာမှာဆိုလို့တစ်ဖက်ကပြန်ပြီးတော့နိုင်ငံရဲ့စီးပွားရေးအခြေအနေကတံငွေတွေကိုချော့သလားပေါ့။ဒီကုန်းထုတ်เสียပါစားသုံးသူကောက်ွယ်ပေးဥပဒေမှာကျွန်တော်တို့ကရှော့ပေါ့စရာမလိုအောင်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမတမာတဲ့လုပ်ငန်းရှင်တွေအတွက်ကိုဒီပြစ်ဒဏ်တွေပြဋ္ဌာန်းတာ
စားသုံးသူကောက်ွယ်ဥပဒေအခန်းတချို့ကပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးတော့လွှတ်တော်နှစ်ရက်သဘောထားကွဲလွဲမှုတွေဆက်ရှိနေရပါဒါကြောင့်တမရရဲ့သဘောထားမှတ်ချက်နဲ့ပြန်ပေးပို့ထားတဲ့ဒီဥပဒေကြမ်းနဲ့ပတ်သက်တဲ့အစည်းအဝေးကိုမလ၁၀ရက်ပြည်အောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီမှဆွေးနွေးခဲ့ကြပြီးမနက်ဖြန်မလ၁၂ရက်ပြည်အောင်စုလွှတ်တော်မှတင်ပြကြမှာဖြစ်ပါတယ်
စားသုံးသူကာကွယ်ရေးဆိုင်ရာဥပဒေကြမ်းတရအကြောင်းကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့နိုင်ရွက်စာအစီအစဉ်မှာတော့စီးပွားရေးကန္တာဘလော့ဂါရီပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုညပိုင်း 9:00 ခွဲကနေ 10:00 အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှ၊သက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါရှင်။အရှေ့တောင်အာရှဒေသတွင်ရာသီဥတုပြောင်းလဲမှုတံကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်တဲ့ကမ်ဘောဒီးယားမှာပြည်သူအများစုရဲ့အဓိကအသက်မွေးဝမ်းကြောင်းလုပ်ငန်းဖြစ်တဲ့လေယာစိုက်ပျိုးရေးမှာမိုးခေါင်ရေရှားမှုကြောင့်ထိခိုက်နေရပါတယ်။နှစ်သီးစာစိုက်ပျိုးလေ့ရှိတဲ့လယ်သမားတွေဒီနှစ်မှာမိုးရာသီတစ်ခုတည်းမှာပဲစဘာစိုက်ဖို့ဝန်ကြီးချုပ်ကညွှန်ကြားထားပေမဲ့စဘာအထွက်နှုန်းမကောင်းလို့အကျွေးပိနေတဲ့လယ်သမားတွေအတွက်တော့ရွေးချယ်စရာမရှိပဲနှွေစကားကိုပါစူးစားစိုက်ပျိုးကြည့်ဖို့ဆုံးဖြတ်ထားကြတဲ့အကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သင်္ကီထိုက်ကတင်ပြထားပါတယ်ရှင
်။ကမ္ဘောဒီးယားနိုင်ငံကထရာပင်တာမာရေလောင်ကန်ကြီးကခမာနီအစိုးရတည်ဆောက်ခဲ့တဲ့အကြီးဆုံးဆယ်မြောင်းကြီးဖြစ်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာပါ။ဒီကနေ့ခင်မာတော့ကမ္ဘောဒီးယားမှာမိုးကောင်ရေရှားတာကြောင့်ဒီရေလောင်ကန်ကြီးလဲ6ခန်းလာနေပါတယ်။မြို့တော်ဖနန်းပင်ကနေကီလိုမီတာ400လောက်အကွာမှာရှိတဲ့ဒီဆယ်ကြီးကထောင်နဲ့ချီတဲ့စဘာဆိုင်တောင်သူလယ်သမားတွေအတွေ့အရေးကြီးလာတဲ့ရေရရှိရာအရင်းအမြစ်ဖြစ်ပါတယ်။ဒီဆယ်ကြီးစီကိုတွားကြည့်တဲ့အခါမှာတော့လယ်သမားတွေကဟက်တဲ12,000ရောက်ရှိတဲ့ဆယ်ကြီးတွေကကြံနေသေးတဲ့ရေကန်လေးတွေထဲကနေလေရီစီကိုရေးသွဲယူနေကြသလိုတချို့ကတော့ငားဖန်နေကြပါတယ်။မိုးရွံ့ွေပါမိုးမရွာဘူးလို့လဲလယ်သမားတွေကပြောပါတယ်။ကမ္ဘောဒီးယားမှာကလယ်သမားတွေကနှွေနဲ့မိုးစဘာကိုနှစ်သီးစားစိုက်ပါတယ်။အသက်30အရွယ်ပင်းချန်ထရီကတော့စဘာကရောင်းရလောက်အောင်ကိုမထွက်တော့ဘူးလို့ပြောပါတယ်။
ကံပေတော့မချနာမန်ဖဆရဲစက်ဖစာတမတောင်တမထချနာမနိဖ
အရင်ကနေမတူပါဘူးပိုးပြီးတော့ဆိုးလာပါတယ်မနစ်ကမိုးရသည်တုန်းကဆိုရင်နှစ်ခါပဲမိုးရပါတယ်ဒီနှစ်မှာမိုးလည်းမရသေးပါဘူးမင်္ဂလာဆောင်မှုဆုထားတဲ့ပတ်စံကလည်းကုန်သွားပါပြီ
အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစင်ခန်းစားတဲ့မှာတော့ကမ္ဘောဒီးယားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာရာသီဥတုပြောင်းလဲမှုဒဏ်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ်ဆက်ပြူရေးပေါ်မှာအများစုမိခိုနေကြတဲ့ကမ္ဘောဒီးယားမှာတော့ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုဒါမှမဟုတ်လေရေကြီးရေလျှံမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေစီကိုဦးတည်နေပါတယ်။လယ်6ရွာခွဲရှိတဲ့သုံးကတော့စဘာအထွက်နှုန်းကလည်းမကောင်းဘူးလို့ပြောပါတယ်
ဖလိုက်ပရဂလန်အတ်မြင့်ကြော်လေပရဂလန်လက်ချင်ကြပေမို့ဘိုင
်အမြင့်မရှိပါဘူးဓာမီဩဇာဘိုးတော်မကံမိပါဘူ
းစဘာစီကောင်းကောင်းမရတာကဈေးကစားချလို့ဆိုပြီးတော့လေသူကပြောပါတယ်ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဝင်းကြီးချုပ်ခွန်ဆန်းကမိုးခေါင်ရေချမှုကိုထောက်ပြပြောဆိုပြီးစဘာဆိုင်တောင်သူတွေမိုးရသည့်တစ်ခုပဲစိုက်ကြဖို့ပြောပါတယ်ဒီနှစ်မှာတော့ရေမလောက်လို့စဘာကိုတတိပဲစိုက်ကြပါလို့ဝင်းကြီးချုပ်ခွန်ဆန်းကကန်တဲပြည်နယ်ကထောင်နဲ့ချီတဲ့အလုပ်သမားတွေကိုပြောဆိုခဲ့တာပါမိုးခေါင်ရေချမှုတွေရေမလုံလောက်မှုတွေနဲ့ထပ်ပြီးကြုံတွေ့ရအောင်မယ်လို့လည်းဝင်းကြီးချုပ်ကပြောပါတယ်ရေချင်းမြင့်တဲ့မိုးလေဝသဆိုင်ရာဝင်းကြီးဒီဆယ်ဧရိယာကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်ပြီးနှွေစဘာစိုက်တာကဝင်းကြီးချုပ်ခွန်ဆန်းရဲ့ညွှန်ကြားချက်ကိုစန့်ကျင်ရာရောက်တယ်လို့လယ်သမားတွေကိုပြောဆိုခဲ့တာပါခွင့်ပြုထားတာကဟက်တာ5,000ပဲစိုက်ဖို့ခွင့်ပြုထားပေမဲ့ခွင့်ပြုတာထက်ပိုပြီးတော့စိုက်နေကြတယ်လို့ဝင်းကြီးကပြောဆိုခဲ့ပါတယ်မိုးခေါင်ရေရှားမှုကြောင့်ပြည်내73ခုကစဘာစိုက်ဧက5,000လောက်ကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားအမျိုးသားဘေးဒဏ်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးမီးစီယမ်ကတော့ဒီနှစ်မှာပုံမှန်စဘာအထွက်နှုန်းရဲ့10%လောက်ပဲထုတ်နိုင်မယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်။ ဒီကြားထဲမှာအများစုကငွေချေးပြီးတော့လှုပ်ကြရတာကြောင့်အကျွေးကပိုပြီးပြီလာတယ်လို့လည်းသူကပြောပါတယ်။ဧပြီလ2019ခုနှစ်ကတည်းက MFI နဲ့ဒေတာရင်းငွေချေးသူတွေရဲ့ချင်းငွေအပေါ်မှာယူတဲ့အတိုးနှုန်းက18ရာခိုင်နှုန်းအထိရှိပါတယ်။ငွေချေးသူတွေကအတိုးနှုန်းကို20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားမှာယူဖို့ကနဦးအဆိုပြုခဲ့ကြတာလို့လည်းဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။ခြေရွာအုပ်ချုပ်ရေးမှူးဖြစ်တဲ့မင်းစီယမ်ကတော
့လောက်ဆိုင်ဘော်ကြီးကမှအိုပလိုက်ဂျန်ပြီးဒီစတင်းဆိုင်မျိုးကျောင်းဟောင်းအန်ဒီကျင်းပ
ူခြေတွေကပိုပြီးဆိုးလာမယ်ဆိုရင်တော့မိဘတွေကထိုင်းကိုသွားပြီးအလုပ်လုပ်ရတာမျိုးဒါမှမဟုတ်လေကလေးတွေကိုအလုပ်လုပ်ခိုင်းတော့မယ့်ခြေတွေမျိုးဖြစ်လာပါတယ်။အခုရွာမှာထိုင်းကိုအလုတ်သွားလို့သူမရှိပါဘူးထိုင်းမှာတော့ဆောက်လို့ရင်းနဲ့စိုက်ပျိုးရေးအလုတ်သမားတွေအဖြစ်လုပ်ကြပါတယ်ပုံမှန်အဖြစ်တော့ပြောင်းရွှေ့အလုတ်သမားတွေကဒီကိုလာပြီးစိုက်ပျိုးရေးကိုကူကြပါတယ်ဒါပေမဲ့ဒီနှစ်တော့သူတို့ပြန်လာမှာမဟုတ်ပါဘူးလူတွေလည်းတယောက်နဲ့တယောက်မတည့်ဖြစ်ကုန်ကြပါတယ်တချို့ကရေရပြီးတချို့ကမရကြလို့ပ
ါဆယ်နဲ့အနည်းဆုံးသူတွေပဲရေရကြပါတယ်ဆယ်ကြီးကိုကြီးကျက်နေတဲ့ရေအရှင်းမြစ်ဌာနကနည်းပညာဆိုင်ရာလက်ထောက်အမ်ဒါရာကတော့အခုချိန်ထိဧက12000လောက်ထိခိုက်နေရပြီလို့ပြောပါတယ်
။ဆောက်ဆောင်စနန်းကြောက်ဟဲ့။ဆောက်ရတဲ့ခဏမအောင်မစားမ
ချောင်းနဲ့ကြည့်တဲ့မိသားစုတွေထိခိုက်နေရပါတယ်။တချို့ဆိုအခု3ဆရာရေမရှိကြပါဘူး။ဆယ်ကြီးတဲ့ကဇီဝမျိုးစိတ်တွေရောငါးတွေရောထိခိုက်ပါတယ်။ရာသီဥတုကပြောင်းလဲသွားပါပြီ။ဆယ်စုနှစ်အတွင်းအဆိုးဆုံးအခြေအနေပါပဲ
။ဒီဆယ်ကြီးကရေကုဗမီတာတန်180လောက်ထိမ့်သိမ့်ထားနိုင်တာပါ။ဒါပေမဲ့လည်းအခုအချိန်မှာတော့ရေကုဗမီတာတသန်းလောက်ပဲရှိပါတယ်။ဒေသခံတွေကတော့ငါးအရအမိနဲသွားမှာကိုလည်းပူပန်နေကြပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့ရက်တီရေကစံစဘာစိုက်ပျိုးရေးပေါ်မှာမှီတည်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့85ရာခိုင်နှုန်းလူပေါင်း16တန်းလောက်ဟာစိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးနေကြတာဖြစ်ပါတယ်။ရေရှားပါနေလို့ဝင်ကြီးချုပ်ကစဘာကိုတရားသည်ပဲစိုက်ဖို့ညွှန်ကြားထားပေမဲ့လည်းဒေသခံပြည်သူတွေကတော့ຫນွေစဘာစိုက်မယ်လို့ပြောဆိုကြပါတယ
်။ကိုရင်ဖော်ဆော့ပန်းတို့ခိုးတယ်နော်ဆော့ပန်းခိုးတယ်။ဒါဆို
မိုးရည်ဒီတစ်ခုတည်းတင်တော့စဘာမစိုက်နိုင်ပါဘူး။စဘာမအောင်ရင်တောင်မှຫນွေစဘာတော့စိုက်မယ်လို့ဆုံးဖြတ်ထားပါတယ်။ဆယ်ထဲမှာရေလုံးလောက်မယ်လို့ထင်ပါတယ
်။လယ်သမားတို့ဖြစ်တဲ့ဒီရက်ကတော့စိုက်ပျိုးရေးမကောင်းတာကြောင့်ဒေါ်လာ3000အကျွေးတင်နေပြီလို့ပြောပါတယ်။တချို့လယ်သမားတွေကတော့တရုတ်လုပ်ငန်းရှင်တွေရဲ့ဆဲစနစ်ကနေရေရနေပါတယ်။အဲ့ဒီဆဲတွေကတော့အနီးကစီယမ်ရီပ်နဲ့အိုဒါမန်ချရီမြစ်တို့ကနေရေကိုတွဲယူထားကြတာပါ။မိုးကောင်ရေရှားမှုကြောင့်ဒုက္ခကြုံတွေ့နေရတဲ့လယ်သမားတွေကတော့လာမယ့်ဧပြီလနှစ်ကူမှာမိုးရွာဖို့ဆုတောင်းရမယ်လို့လည်းပြောဆိုကြပါတယ်ရှင်။
မတ်တင်ကြီးထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှလည်းပြန်ပြီးတော့နှာစင်နိုင်ကြပါလိမ့်ရှင
်။ Rush ရခင်အဂတိလေစာမှုရင်းနဲ့တိုင်ကြားခံရတဲ့တင်းငါကြီးတိုင်ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအဂတိလေစာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီ။ဆယ်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်အဆက်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူ့အဖွဲ့အစည်းမှာဒါဟာစံတမူနာပြလုပ်ရက်တစ်ခုလိုမျိုးအပြောင်းလဲတစ်ခုအတွက်မျှော်လင့်စရာတွေရှိလာပြီလား။အခုခေတ်သစ်စနစ်သစ်မှာမြန်မာလူ့အဖွဲ့အစည်းအတွင်းအားရလေစားမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘယ်သူတွေမှရောတာဝန်ရှိပါသလဲ။ဒီလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328999ဖြစ်ပါတယ်။ Email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလှပ်ဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခု blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဘလောက်ပဲဝေးလံခံပြတဲ့နေရာမှာရှိနေကြပါစေကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ဖို့ One Web ကုမ္ပဏီကစတင်လှုပ်ဆောင်နေပါပြီအဝိရှော့ဇက်တလုံးလောက်သာရှိတဲ့ဆက်သွယ်ရေးဂျိုရူအလုံး2000လောက်ကိုအာကာသနဲ့လွှတ်တင်ကွန်ရက်ဖြတ်မှာဖြစ်ပါတယ်။ကျောင်းတွေဆေးရုံတွေအလုံးအင်တာနက်ချိတ်ဆက်နိုင်ကြဖို့ရည်ရွယ်ချက်နဲ့ One Web ကြိုးစားနေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြပေးပါမယ်ရှင်
ကမ္ဘာပေါ်မှာရှိသမျှလူတိုင်း2025ခုနှစ်မကုန်ခင်မှာ digital အသိပညာကွာဟမှုမရှိစေရအောင်ဆိုပြီးတော့ internet ချိတ်ဆက်သုံးနိုင်ဖို့အတွက် one web ကုမ္ပဏီကတော့ဂျိုဒူးတွေအာကာသတဲ့လွှတ်တင်နေပြီကိုသားညုံဦးရေ
ဆက်သွယ်ရေးဂျိုဒူးတွေကနေပြီးတော့တကမ္ဘာလုံးနေရာလွတ်မကြောင်လို့ internet signal ပေးနိုင်ရမယ်ဆိုရွေချင်တဲ့ one web ကုမ္ပဏီကအဝတ်လျှော်စက်အရွယ်လောက်ပဲရှိတဲ့ဂျိုဒူးတွေလုတ်ပြီးတော့အာကာသတွေကိုလွှတ်တင်နေတာမဟုတ်လားမဆင်မမော
ဂျိုဒူးအလုံးပေါင်းထောင်နဲ့ချီလွတ်တင်ကွင်းရက်ဖြတ်မဲ့အစီအစဉ်နဲ့ပထမဆုံးဂျိုဒူး6လုံးကိုတောင်အမေရိကတိုက်ထဲကပြင်သစ်ပိုင်နဲ့ဂီယာနာဒေသကနေပြီးတော့ February လကပဲလွတ်တင်ခဲ့တယ်လေဂျိုဒူးတွေအာကာသရဲရောက်သွားတဲ့အချိန်မှာဘလောက်တောင်မှစိတ်လှုပ်ရှားခဲ့ရတယ်လဲဆိုတာကို Virgin လေကြောင်းလိုက်အပါအဝင် Virgin Group ကိုတည်ထောင်တဲ့ Sir Richard Branson ကပြောပြပါတယ် OneWeb ရဲ့အစီအစဉ်အောင်မြင်အောင်လို့ငွေကြေးထည့်ဝင်ထောက်ပံ့သူတွေထဲမှာသူလည်းတယောက်ပါပါတယ်သူဆိုလို့ရှိရင်ဒေါ်လာတန်း2000လောက်ကိုထည့်ဝင်ထားတာပါ
Today we're putting 6 satellites into space with OneWeb and it was very important it's part of a constellation ultimate 2000 satellites
ကျွန်တော်တို့ဒီနေ့ OneWeb နဲ့ဂျိုဒူး6လုံးလွှတ်တင်နိုင်ခဲ့ပါတယ်ဂျိုဒူးအလုံးပေါင်း2000ကျော်လွှတ်တင်ဖြန့်ကျက်မဲ့အစီအစဉ်နဲ့မှုတိတ်ကိုရေးကြည့်ပါတယ်လွှတ်တင်ပြီးတဲ့ rocket ဒုံးမြန်ကနေဂျိုဒူးတွေအောင်မြင်မြင်နဲ့အာကာသထဲခွဲထွက်သွားနိုင်ပြီလဲဆိုရောအားလုံးပျော်ပြီးအကြီးအကျယ်အောင်ပွဲခံကြတော့တာပါပဲ
လက်ရှိကမ္ဘာပေါ်မှာမျက်နှာမြင့် internet မသုံးနိုင်ကြတဲ့သူပေါင်းတန်းနဲ့ချီရှိနေကြသေးတယ်။အထူးသဖြင့်ကြေးလက်ဒေသတွေဝေးလံခေါက်ဖျားတဲ့ရက်တွေမှာ internet မသုံးနိုင်ကြသေးဘူး။အဲ့ဒီလူတွေအားလုံး internet သုံးနိုင်ဖို့သူတို့ကရည်ရွယ်လုပ်နေကြတာဗျ
။အထူးသဖြင့်ဒီလူငယ်တွေ internet သုံးနိုင်ကြအောင်လို့ကျောင်းတွေမှာ internet ချိတ်ဆက်နိုင်ကြအောင်လုပ်ပေးနေတာပဲရှင်။ internet သုံးနိုင်မယ်ဆိုလို့ရှိရင် online ပေါ်ကနေပြီးတော့သိချင်သမျှအချက်လက်တွေကိုရယူလေ့လာနိုင်မှာမို့လူငယ်တွေရဲ့အနာဂတ်အတွက်အရေးကြီးတယ်လို့ဆိုပြီးတော့သူတို့ကစူးစမ်းနေကြတာပဲ။
OneWeb ကုမ္ပဏီရဲ့အမှုဆောင်ရရှိချုပ် Adrian Stecker ကဆိုရင်ဒီနေ့ခေတ်မှာအင်တာနက်မသုံးနိုင်လို့ရှိရင်တပန်းရှုံးနေပြီဆိုပြီးတော့အခုလိုပြောတယ်ဗ
ျ There are in Mexico 120,000 schools that don't have connectivity and if you're going to have a child who's going to be a participant in the modern economy and have opportunities they have to be connected it's not a choice
Mexico နိုင်ငံမှာဆိုရင်အင်တာနက်ချိတ်ဆက်မသုံးနိုင်သေးတဲ့ကျောင်းပေါင်း32,000လောက်ရှိပါတယ်ခလေးတယောက်ကကစ်တစ်စီးပွားရေးမှာတနေ့ပါဝင်လာနိုင်မှုအခွင့်အလမ်းနေရှိနိုင်မှုဆိုရင်အင်တာနက်သုံးတတ်ဖို့လိုပါတယ်အဲ့ဒါကရွေးချယ်စရာကိုမဟုတ်တော့ပါဘူးလိုအပ်မှုတစ်ခုကိုဖြစ်နေပါပြီ12နှစ်လုံးကြောင်းတဲ့ပြီးတော့အင်တာနက်မသုံးနိုင်သူနဲ့အင်တာနက်ချိတ်ဆက်သုံးနိုင်တဲ့ကျောင်းကကလေးတွေနဲ့ရှင်လိုက်တဲ့အခါအမြင်တွေလုံးဝကွာသွားပါတယ်စီးပွားရေးတိုးတက်ဖို့ဆိုရင်အသိပညာလိုတဲ့အချက်လက်တွေကိုလွယ်လွယ်ကူကူရှာဖွေတတ်ဖို့လိုပါတယ်ဘယ်နေရာမျိုးမှမဆိုဆက်သွယ်ချိတ်ဆက်နိုင်ဖို့လိုပါတယ်ခင်းနဲ့အညီဖြစ်နေဖို့လိုပါတယ်
OneWeb ကုမ္ပဏီကဂျိုဒူးပေါင်းအလုံး600ကျော်ကိုအရင်အာကာသကိုလွှတ်တင်ထားမယ်။နောက်ကျလို့ရှိရင်တော့ဒီဂျိုဒူးစုစုပေါင်း2000လောက်အထိတိုးပြီးတော့မှအင်တာနက်ချိတ်ဆက်နိုင်အောင်လုပ်ကြမှာတဲ့
။ထူးခြားတာကသူတို့ဂျိုဒူးတွေကကမ္ဘာကနေပြီးတော့မိုင်600ကျော်အမြင့်လောက်မှာပဲလဲပတ်နေပါ။ကမ္ဘာနဲ့တိတ်မဝေးတော့အင်တာနက် signal တွေကိုတနည်းအားကနေတနည်းအားမြန်မြန်ဆန်ဆန်ပို့ဆောင်ပေးနိုင်ပါလိမ့်မယ်။ OneWeb ပြောတာကတော့ဒီအများဆုံး 5G ကွန်ရက်ကို2021ခုနှစ်လောက်ကျရင်ပေးနိုင်တော့မယ်တဲ့
။ 5G ကွန်ရက်အတွက်တိုးတက်တဲ့နိုင်ငံတွေမှာတော့ဒီဖန်ကျိုးမြင် optical fiber တွေတပ်ဆင်နေကြပြီ။ဒါပေမဲ့အဲ့ဒီလိုမျိုးဖန်ကျိုးမြင် fiber cable တွေမတက်နိုင်သေးတဲ့နေရာတွေမှာဆိုရင်ဒီအပေါ်စား antenna တွေကနေပြီးတော့သူတို့ဂျိုဒူးကလွှတ်တဲ့ internet signal တွေကိုဖမ်းယူနိုင်အောင်လို့ OneWeb ကအထူးကလုပ်ပေးနေတာပါ။
ကျောင်းတွေဆေးရုံတွေလူနေအိမ်တွေစီကို internet signal လွယ်လွယ်ကူကူရောက်အောင်လို့ဒီနည်းနဲ့လုပ်ပေးဖို့ကြိုးစားနေတာပေါ့ဗျ။သူတို့ရဲ့ 5G internet ကုန်ရဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းတွေသုံးမယ်ဆိုရင်အဖို့ခပေးရမှာဖြစ်ပေမဲ့လို့ internet မသုံးနိုင်ကြတဲ့သူတွေဆိုရင်တော့အခမဲ့တော်မှာပေးသုံးမယ်လို့ Sir Richard Branson ကရှင်းပြထားပါတယ်
။ Some people won't be able to pay for it. But I think that we can be very competitive in getting prices down, connecting schools at very reasonable prices.
တချို့လူတွေကတော့ပြီးစရာတွေမှာမဟုတ်ပါဘူး။ကျောင်းတွေအားလုံးအင်တာနက်ချိတ်ဆက်နိုင်ဖို့တနေ့လို့တနေ့စားနိုင်ကြဖို့လမ်းပေါ်ထွက်လှုပ်လှုပ်နေကြရတဲ့လက်လုပ်လက်စားတွေအင်တာနက်သုံးနိုင်ကြဖို့အသင့်တော်ဆုံးစည်းကျွန်တော်တို့လုပ်ပေးနိုင်မယ်လို့ထင်ပါတယ်။သူတို့တွေအင်တာနက်ချိတ်ဆက်သုံးနိုင်ကြပြီဆိုရင်ကိုယ်ပိုင်စီးပွားရေးလုပ်ဖို့လမ်းပွင့်လာကြမယ်။သူတို့ခြေတော့ပေါ်သူတို့ရက်တီလာနိုင်ကြပါလိမ့်မယ်
။နောက်ပိုင်းကျလို့ရှိရင် OneWeb ကသူတို့ရဲ့ဂျိုဒူးတွေကိုလက်စင်အာကာသပေါ်ကိုလွှတ်တင်မယ်တဲ့။အခုအစပိုင်းမှာတခါလွှတ်တင်လို့ရှိရင်ဂျိုဒူး6လုံးလွှတ်ပေးမယ်။နောက်ဆိုလို့ချင်းတစ်ခါလွှတ်တိုင်းဂျိုဒူးအလုံး30ကျော်လောက်လွှတ်နိုင်ဖို့ပြင်ဆင်နေတယ်ပြောတယ်မဆုမြတ်မော
အဝေးလျှော်ဇက်တစ်လုံးစာလောက်ပဲရှိတဲ့ဂျိုဒူးလေးတွေကို OneWeb ကတစ်လကိုအလုံး40လောက်ဖန်တီးနေပြီလို့လဲသူတို့ရဲ့ website ပေါ်မှာကြေညာထားတာပဲဂျိုဒူးအလေးချိန်ကလည်းတစ်လုံးကို kilogram 150တောင်မကျော်ဘူးတဲ့
စီးပွားပြည့် 5G ဝန်ဆောင်မှုကို2020ခုနှစ်ကစပြီးတော့ပြီးနိုင်တော့မယ်လို့လဲပြောထားသေးတယ်ဗျတကယ်တော့အခုလိုမျိုးတကဘာလုံးမှာရှိသမျှမြို့ရောတောရောကလူတိုင်းအင်တာနက်ကိုတပြေးညီချိတ်ဆက်နိုင်ဖို့ဆိုရရည်ရွယ်ချက်နဲ့စူးစမ်းလုပ်နေတာOneWeb ကုမ္ပဏီတခုတည်းတော့မဟုတ်ဘူးဗျ SpaceX ဆိုတဲ့ကုမ္ပဏီကလည်းလုပ်နေသေးတယ်
SpaceX ကိုစခဲ့သူက Tesla ကားလုပ်ငန်းတည်ထောင်တဲ့ billionaire Elon Musk လေ
SpaceX တင်မကပါဘူး Leo Set Enterprises တို့ကနေဒါကဒီ Telesat တို့ကလည်းအခုလိုမျိုးအသေးစားဆက်သွယ်ရေးဂျိုးတူယာနဲ့ချီထောင်နဲ့ချီကိုအာကာသနဲ့လွှတ်တင်ကွင်းရဖြန့်ဖို့လုပ်နေကြတဲ့ကိုသားညုံဦးရအရင်လွှတ်တင်ထားကြတဲ့ပုံမှန်ဆက်သွယ်ရေးဂျိုးတူတွေကကဘာမြေကနေအမြင့်ပေးတောင်ကျော်ကနေလှည့်ပတ်ပြီးတော့မှ internet signal တွေကိုပေးတယ်။အခုတော့ဒီကဘာနဲ့မဝေးတဲ့ခက်နှိမ့်တဲ့အမြင့်ကနေပို့ပြီးတော့မြ мян ဆန်ဆန် signal တွေပေးနိုင်အောင်နှီးတဲ့နဲ့စူးစမ်းနေကြတာပါ
။ Telesat ကုမ္ပဏီက2022ခုနှစ်မကုန်ခင်ဂျိုးလူအလုံးပေါင်း300လောက်ကိုတုံးပြီးတော့ညနှုန်းမြင့် internet ဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်လုပ်နေတယ်လို့ပြောထားတယ်မဆူမြတ်မော်ရဲ့
။ OneWeb ကတော့စုစုပေါင်းဂျိုးလူပေါင်း2000ကျော်လှုပ်ဖို့စီစဉ်ထားတာပါ။ကဘာမှာရှိသမျှလူတိုင်းဒီဒန်းတူရင်ပေါင်တန်းအခွင့်အလမ်းတွေရနိုင်အောင်တခါဒီအသိဉာဏ်ဗဟုသုတတွေတိုးအောင်လို့အင်တာနက်သုံးနိုင်ကြရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ကလုပ်နေတာကတော့ကောင်းပါတယ်ဒါပေမဲ့ဂျိုးလူအလုံးပေါင်း2000ကျော်အာကာသရဲကိုလွှတ်မှာဆိုတော့အာကာသရဲမှာဂျိုးလူတွေအများကြီးဖြစ်နေပြီးမသုံးတော့တဲ့ဂျိုးလူအဟောင်းတွေဘာဖြစ်ကုန်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းဝယ်ထင်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ကွဲလွန်သူဖက်ရှင်ဒီဇိုင်နာကြီးကားလာဂါဖယ်လ်နောက်ဆုံးဖန်တီသွားတဲ့အဝတ်အစားတွေပြတဲ့ Chanel Fashion Show ပြီးတော့တချိန်ကဆယ်ကျော်သက်တွေရဲ့အသေးစွဲမင်းသား Luke Perry အသက်သိမကြီးခင်မှာပဲဆုံးမသွားခဲ့ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်ရှင်ကွယ်လွန်သူဖက်ရှင်ဒီဇိုင်နာကြီးတယောက်ကိုယ်တိုင်မပါဝင်နိုင်တော့ပေမဲ့အခုဖက်ရှင်ရှိုးကသူ့ရဲ့ဖက်ရှင်ရှိုးပါပဲ။ပြင်သစ်နိုင်ငံပါရီမြို့တော်ကဂွန်ပယ်လီပြလိုက်မှပြုလုပ်သွားတဲ့သူ့အတွက်နောက်ဆုံးဖက်ရှင်ရှိုးကိုတက်ရောက်ဖို့ဖက်ရှင်လောကသားတွေအကုန်လုံးရောက်လာခဲ့ကြပြီးအရင်ကကွယ်လွန်သွားသူ Chanel Fashion ဂူရူကြီးကားလာဂါဖယ်လ်ကိုအောက်မေ့လွှမ်းဆိုခဲ့ကြပါတယ်။ပြင်သစ်ဖက်ရှင်ဒီဇိုင်း Chanel တွေသူဖန်တီးပေးသွားတဲ့နောက်ဆုံးလက်ရာတွေကိုမလ5ရက်နေ့ကတကယ့်ကိုတခန့်တနာဆက်တင်နဲ့ပြခဲ့ပါတယ်။အခမ်းအနားကိုစီးနင်းတွေလွှမ်းနေတဲ့တောင်ပေါ်ကျေးရွာလေးတရွာလိုပြင်ဆင်ထားပြီးတော့ဖက်ရှင်လောကသားတွေသူ့ကိုချစ်တဲ့မိတ်ဆွေတွေအားလုံးတမနစ်ငြိမ်သက်ပြီးတော့ဂုဏ်ပြုခဲ့ကြတာပါဖက်ရှင်ဒီဇိုင်နာဖြစ်နေသူအသက်ရှင်နေထိုင်ခဲ့တဲ့ဘဝတစ်လျှောက်လုံးလူအများအာရုံစိုက်မှုအပြင်နဲ့မီဒီယာပေါ်မှာအမြဲရှိနေခဲ့တဲ့ကားလာဂါဖယ်လ်ကတည်ဆုံသွားတဲ့အချိန်မှာတော့သူ့ရဲ့ဇာဝနာအခမ်းအနားကိုအကျဉ်းချုပ်ပြီးတော့တိတ်တိတ်ဆိတ်ဆိတ်ဖြစ်စေခြင်းနဲ့ဆိုအသေးချာမှားသွားခဲ့ပါတယ
်apparemment
qui donne envie même la reine de terre. Lagerfeld ရဲ့စကားသံပြန်လည်လာပြီးတော့ Germany Alpine ထင်းယူနေတော့တခုလုံးကိုဖုံးလွှမ်းသွားခဲ့ပါတယ်။အခု2019စောင်းနယ်စောင်းရသည် Chanel Fashion လက်ရာတွေက160ကျားသူဖန်တီးခဲ့တဲ့အဝတ်ထည်ရပေါင်းများစွာရဲ့နောက်ဆုံးဖန်တီးမှုဖြစ်ပါတယ်။သူရဲ့အဝတ်အစားတွေကိုဝတ်ပြတဲ့ model တွေထဲမှာ Name Jo Spain မင်းသမီး Penelope Cruz ကိုယ်တိုင်လည်းပါဝင်ပါတယ်။လာတက်တဲ့ပြည်သက်တွေထဲမှာတော့နာမည်ကျော်ပြင်သစ်မင်းသမီးမာယာကော်တီလာနဲ့အမေရိကန်မင်းသမီးခရစ်စတင်ဒတ်စ်တချို့ကအထူးနာမည်ကျော်ပြီးတော့သူ့ရဲ့အင်ကြီးတွေလည်းအများကြီးဝတ်ပြီးတော့ဖက်ရှင်ရှောက်ပြခဲ့တဲ့ model Claudia Schiffer နောက်တော့သူထက်တစ်ခေတ်နောက်ကျတဲ့ super model Naomi Campbell အစိုးရ Janelle Monáe နဲ့ကမ္ဘာမှာနာမည်အကြီးဆုံးဖက်ရှင်မဂ္ဂဇင်းစာအုပ်ဖြစ်တဲ့ Vogue ရဲ့ editor Anna Wintour တို့ကိုလည်းပြည်သက်ထမှာတွေ့ရပါတယ်Chanel ရဲ့စောင်းရည်ဖက်ရှင်လက်ရာတွေနဲ့ live ဖတ်အောင်လို့အခမ်းအနားကိုလည်းတမင်တကာဒီလိုပြင်ဆင်ထားတာပါ။စူးစမောက်သူ့ရဲ့လက်ရာ82မျိုးပြခဲ့ပြီးတော့ဘုဖက်တ်အတူကားအစသုံးဝေးသားနဲ့စုံတော့အုပ်ထုပ်အစုံဖက်ရှင်မှာရှိပြည်တဲ့တောင်ပေါ်သူတောင်ပေါ်သားတွေပုံဆင်ပေးထားပါတယ်။စိုက်အရန်ကြီးနေတဲ့သုံးဝေးသားကုတ်အင်းကြီးကိုသူနဲ့ဆန့်ကျင်တဲ့ဒီဇိုင်းပုံနဲ့ဘောင်းမြူဘဝကြီးဝတ်ပေးထားပုံကလည်းကားလာကဖေးရဲ့ဖန်တီးမှုဆိုတာသိတာပါတယ်။ခက်ပေါ်နှင်းလျှောကြီးဝတ်စုံတွေလည်းပါပြီးတော့အနည်းပြပန်းရောင်တို့တုံးထားတာတွေ့ရပါတယ်။ပါပဲပြပြဒီဖက်ရှင်ရှိုးကတော့ကားလာဂါဖယ်လ်ရဲ့ဖန်တီးမှုနောက်ဆုံးလက်ရာတွေဖြစ်နေဖက်ရှင်သမိုင်းမှာမတ်ကျောက်တင်သွားတော့မှာဖြစ်ပါတယ်ရှင
် Look here let's please look
1990ပြည်လွန်နှစ်တွေမှာအထူးလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်း Beverly Hills 9021တို့ဇာတ်လမ်းတွေတဲ့ကမင်းသား Luke Perry တယောက်မတ်လ4ရက်နေ့မှာပဲအသက်52နှစ်နဲ့ကွယ်လွန်သွားခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲသူလေဖြတ်သွားလို့စိတ်ယုံတင်လိုက်ရတယ်ဆိုပြီးတော့သူပြန်နေကောင်းလာမလားသူ့ရဲ့မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့သူ့ပြည်သက်တွေမျှော်လင့်နေကြတာပါ ဒါပေမဲ့သူအုံနောက်သွေးကြောပေါက်တဲ့အချိန်လေးဆိုလို့ပြန်ကုယူလို့မရတဲ့အချိန်လေးရောက်ပြီးတော့ဆုံးဖြတ်သွားခဲ့တာဖြစ်ပါတယ်သူတင်ဆုံးချိန်မှာတော့သူ့တမီးနဲ့သားသူ့ရဲ့ဇနီးဟောင်းနဲ့သူ့လက်ရှိချစ်သူနောက်ပြီးတော့သူ့ရဲ့ညီနဲ့ညီမတို့အားလုံးသူ့ရဲ့ဘေးမှာချမ်းချမ်းရယ်ရယ်ရှိနေကြတာပါသူက Los Angeles မြို့က Sherman Oak အရက်နေမှာရှိနေတော့လေးဖြတ်သွားလို့ Luna Tiger ကခေါ်ပြီးတော့ဆေးရုံပို့ခဲ့ရပါတယ် Luke Perry ဟာလောလောဆယ် American ရုပ်တံလိုင်းတစ်ခုဖြစ်တဲ့ CW ရုပ်တံမှာပြတဲ့ Rivaldi ရုပ်တံဇလန်တွေမှာဇက်လိုက်ကောင်ရဲ့အဖေနေရာကနေတရုတ်ဆောင်တော့လဲအများအပြားမှုရတာပါAmerican လေပါ Ohio ပြည်နယ်မှာမွေးဖွားကြီးပြင်းတဲ့ Luke Perry ဟာ Hollywood အနုပညာလောကကိုဝင်မဲဆိုတဲ့ရည်ရွယ်ချက်နဲ့ Los Angeles မြို့ကိုရောက်လာခဲ့တာဖြစ်ပါတယ်။သူအဲ့ဒီရောက်ပြီးတော့တိတ်မကြခင်မှာပဲ Beverly Hills 9021တို့ဆိုတဲ့အဲ့ချမ်းသာရဲ့ရက်ွက်ထဲကအစဲကျော်တက်တွေကြောင်းရိုက်တဲ့ရုပ်တံဇလန်းတွေမှာပါဝင်ခွင့်ရခဲ့ပါတယ်။ဒီဇလန်းတွေကို1990ကနေပြီး2000အထိပြခဲ့တာပါ။သူကအဲ့ဒီရုပ်တံဇလန်းတွေထဲမှာခက်ဆူဆူဆဲကြောတဲ့ကောင်လေးဖြစ်နေပြေးတဲ့အားပေးမှုအထူးရရှိခဲ့ပြီးတော့အဲ့ဒီအားပေးမှုကြောင့်ပဲရုပ်ရှင်လိုင်းဘက်ကိုကူးတဲ့အခါမှာထင်သလောက်အောင်မြင်မှုမရတော့ပါဘူး။သူကအဲ့ဒီဆဲကြောတဲ့ကောင်လေးဖြစ်နေပဲပြေးတဲ့တွေကမြင်နေခဲ့ကြပါတော့တယ်။ဒါမဲ့လည်းသူကရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့သလိုကာတွန်းကားတွေမှလည်းအတန်နဲ့ဝင်ပြီးတော့တရုတ်ဆောင်ပေးခဲ့ပါတယ်။တိုက်တိုက်ဆိုင်ဆိုင်သူ့ကိုစိတ်ယုံတင်ရတဲ့နေ့မှာပဲ Fox ရုပ်တံလိုင်းကအကျညာသွားတာကတော့ Beverly Hills 9021တို့ကိုအခုအသက်ကြီးလာကြတဲ့မင်းသားမင်းသမီးတွေနဲ့ဇလန်း6ခုပြန်ပြီးတော့ရိုက်တော်မယ်ဆိုတာပါ။ဒီမှာတော့သူမပါနိုင်တော့ပါဘူး။သူတစ်ချိန်ကပြောခဲ့ဘူးတာကတော့သူတည်သွားတဲ့အထိသူအောင်မြင်ခဲ့တဲ့ Beverly Hills 9021တို့ရုပ်တံဇလန်းတွေကခက်ဆူဆူကောင်းလေးဒီလန်ဖြစ်နေပဲဆက်ပြီးတော့ရှိသွားအောင်ပါပါတဲ့။ဒါပေမဲ့လည်းစိတ်တော်မညစ်ပါဘူးလို့ဆိုပါတယ်။အဲ့ဒီဇဲရုပ်ကပဲသူ့ကို Luke Perry ဖြစ်စေခဲ့တာကြောင့်ပါတဲ့။ဟုတ်ပါတယ်။ဒီလန်ဖြစ်တဲ့တရုတ်ဆောင်တဲ့မင်းသား Luke Perry တိတ်ဆုံးသွားပြီမဲ့လေ Beverly Hills 9021နဲ့အဲ့မှာနေတဲ့ကောင်လေး Dylan McKay ကတော့ပြည်သက်တွေနဲ့အတူ American ရုပ်သံသမိုင်းမှာနှစ်ပေါင်းများစွာမမေ့မပြောက်ဆက်ပြီးတော့ရှိသွားအောင်မှာဖြစ်ပါတယ်နော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own yacht.
မရီတနာကျော်စီစဉ်တိဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြပြီးတဲ့နောက်အခုသူယုံကြည်ရအစီအစဉ်မှာတော့ကြပြဆရာတော်စင်အောင်ဘာကိုယုံကြည်သလဲဆိုတာဝေမျှထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်ကျွန်တော်ကတော့ကြပြဆရာတယောက်ဖြစ်နေတယ်ကျွန်တော်တို့မြန်မာနိုင်ငံမူဒီရန်ကောင်းပေါ်သွားနေတဲ့အချိန်မှာသာပြီးကြပြဒီကိုပြည်သူလူထုနဲ့တက္ကီနိုင်ငံရေးတော်တွေနဲ့လူတွေအဲ့တော့သူရည်အားလုံးပြီးတဲ့ပို့ပြီးတော့စိတ်ဝင်စားစီစဉ်နေပေါ့ခေတ်ဆက်ဆက်မှာကျွန်တော်တို့ဆရာဆရာကြီးကိုယ်လွန်သွားတဲ့ကြပါဆရာကြီးရောလက်ရှိရှိနေတဲ့ဆရာကြီးတွေပေါ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောက်သူတို့ကြပါတွေစာပေပြီးနဲ့ရေးဖွဲကြတယ်တနိုင်တဲ့ဘက်ကလည်းသူပါဝင်လှုပ်ဆောင်ခဲ့ကြတယ်အဲ့တော့ဒီနေ့ဒီဘက်ခေတ်မှာမြန်မာနိုင်ငံမှာစာပေဖတ်မှုကံတော့ကြော့နေတယ်လို့မီဒီယာတွေသူပြည်နာပညာရှင်တွေအားလုံးကကြော့နေကြတယ်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကိုယ်နိုင်စာပေတံမိုးထားဖို့ကြော့နေတဲ့အချိန်မှာတစ်ဖက်ကပြည်သူတွေမှာစာဖတ်နေနေရဘူးကျွန်တော်တွေ့ရတယ်အဲ့တော့နိုင်ငံတကာနိုင်ငံကိုပိုင်အပြည့်အဝကိုပိုင်ဆုံးဖြတ်နိုင်စွမ်းရှိဖို့ဆိုတာစာပေကအများကြီးထောက်ကူပြုပေးလိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါကကျွန်တော်ဒုရဲ့ယူဆချက်ဖြစ်ပါတယ်။အဲ့တော့ဒီနေ့ခင်မာလူကြီးတန်း50ပဲထားပါတော့ကျွန်တော်တို့မြန်မာနိုင်ငံမှာစာအုပ်ကျောင်းကတော့အရင်နေနေပါကျောင်းရဲ့စာအုပ်တွေဆိုရာဂနန်းထောင်ဝင်နေမှရှိတယ်ဒါတကယ်တော့ကျွန်တော်တို့
တိုင်းပြည်အနာဂတ်အတွက်ရင်းနေကြရာကိစ္စအတစ်ခုပေါ့အဲတစ်ဖက်ကကြည့်ရင်လည်းစာပေးရေးသားတဲ့လူတွေနဲ့စာဖတ်တဲ့လူတွေကြားမှာအချို့ချို့သောဆက်သွယ်မှုတွေရှိနေပေမဲ့တကယ်တကယ်ကျွန်တော်တို့နိုင်ငံမှာစာပေနဲ့စာဖတ်သူရဲ့ဟောဟာချက်ကကြီးမားနေပါတယ်အဓိကကတော့ကျွန်တော်တို့စာကြည့်ကြိုက်ပြီးမှစာဖတ်သူအားနည်းနေတယ်ဆိုတဲ့ချက်ကိုသိရပါတယ်ကျွန်တော်တို့ဘုဘက်ကစာကြည့်ကြိုက်ပြီးမှအများပြားလူငယ်တွေစာဖတ်ကြတယ်ဒီဘက်ကမှတော့အချောင်းအမျိုးမျိုးကြောင့်သမားနိုင်ကြအောင်တစ်ခါကြအောင်အဲ့ဒီဟာကျွန်တော်တို့စာပေလောကအတွက်အရေးကြီးတဲ့အချက်တစ်ခုလို့ကျွန်တော်ထင်ပါတယ်အဲ့တော့နိုင်ငံတော်ကအဓိကပေါ့ပြန်ကြားရေးဆိုတဲ့အခုလက်ရှိကျွန်တော်တို့ဒီမှာရှိနေတဲ့ပြန်ကြားရေးဌာနကစာကြည့်ရည်ဒီဖွင့်ပြီးတိုးတက်လာအောင်ကိုယ်နေရစာပေပွဲတော်တွေလုပ်နေရဒါနဲ့တစ်ဆက်မှာကလည်းစာပေဖတ်သူကအရေးအတွက်ရန်နေတယ်အဲ့တော့ကျွန်တော်ဘယ်ဆရာတယောက်နေနဲ့စာဖတ်သူတယောက်နေနဲ့ပြောချင်တာကတော့စာဖတ်ဖို့အတွက်ကိုကျွန်တော်တို့နိုင်ငံတော်ကအများကြီးတန်ဖိုးပေးရမယ်လို့ကျွန်တော်ယူဆပါတယ်စာဖတ်ဖို့ဆိုတဲ့ဟာကနိုင်ငံတော်ကလုပ်ပြီးမှကုန်ပြီးမှကြားမဲ့အပိုင်းကြီးအများကြီးရှိတယ်ဆိုတာကိုခံကြားရေးဌာနကတောင်းရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်ကကုန်ပြီးကိုကျွန်တော်အနေနဲ့တောင်းဆိုချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်မနေ့ဖန်အင်္ဂါနေ့မနေ့ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါဦးမရှင
်တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့ Ethiopian လေကြောင်းလိုင်းလေယာဉ်ရဲ့လေယာဉ်ပြန်သတ်မှုမှတ်တမ်းတင် Black Box နှစ်ခုလုံးကိုပြန်တွေ့တယ်လို့လေကြောင်းလိုင်းက Twitter လူမှုကွန်ရက်ပေါ်ကနေပြောကြားခဲ့ပါတယ်လေယာဉ်ပြတ်ကျရာမှာသေဆုံးခဲ့သူတွေအတွက်အောက်မေးအမှတ်တရနေ့အဖြစ်ဒီကနေ့ Ethiopia မှာသတ်မှတ်ထားပါတယ်လေယာဉ်ပြတ်ကျခဲ့တဲ့အတွက် Boeing ကုမ္ပဏီထုတ် 737 Max 8 အမျိုးအစားလေယာဉ်တွေပြန်သတ်မှုကို Ethiopian လေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းတချို့ရန်နာထားပါတယ်လေယာဉ်ချွတ်ယွင်းမှုကြောင့်လေယာဉ်ပြတ်ကျတာလို့ဆိုလိုတာမဟုတ်ပေမဲ့လုံခြုံရေးအတွက်အခုလိုရန်နာထားမယ်လို့လေကြောင်းလိုင်းတာဝန်ရှိသူကပြောပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ရဲ့အဖေတူအမိခွဲအကိုကိုလှုပ်ကြံတတ်ဖြတ်ခဲ့တယ်လို့ဆိုပြီးတန်တရားရှိမှုနဲ့မလေးရှားနိုင်ငံမှာ2018ခုနှစ်ထဲကဖမ်းဆီးခံထားရတဲ့အင်ဒိုနီးရှားနိုင်ငံသားအမျိုးသမီးကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။မလေးရှားအစိုးရရှေ့နေတွေဘက်ကလူတက်မှုနဲ့ဆွဲထားတဲ့အမှုကိုအကြောင်းပြချက်မပေးဘဲပြန်ရုပ်သွားခဲ့ပြီးတဲ့နောက်မှာကွာလာလမ်ပူမြို့ပြမှာရှိတဲ့မလေးရှားရဲ့ရှာအလမ်တရားရုံးချုပ်ကဆက်တီအာစီယာကိုဒီတရားရှင်လွှတ်ပေးလိုက်တာပါ။သူမနဲ့အတူဖမ်းခံခဲ့ရတဲ့ဗီယက်နမ်သူဒိုရန်တီဟွမ်းကိုစစ်ဆေးနေတာကိုလည်းဆိုင်းငံ့ထားပြီးတော့လာနေတဲ့တင်းလာနေမှာကြားနာစစ်ဆေးဖို့ရုံချင်းကိုရွှေ့လိုက်ပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်လိုဒီပြည်ပခတွေရှိနေတဲ့နေရာမှာလူတိုင်းတန်းတူလူခွင့်ရေးခန်းစားနိုင်ဖို့အစိုးရဆောင်ရွက်နေတယ်ဆိုတာကိုသူလက်မခံနိုင်ဘူးလို့လူခွင့်ရေးကိုယ်စားလှယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့လူခွင့်ရေးကောင်စီမှအစည်းအဝေးခန်းစားတင်ပြဆွေးနွေးသွားပါတယ်ရှင်။
တနင်္လာနေ့ညဘက် VOE ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်အစအဆုံးကိုအသံလွှင့်ခြင်းပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ2532လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာသူပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.